Welcome to the Voice of America in Burmese.
မြန်မာနိုင်ငံလူနိုင်ငံသားအားလုံးဘေးရန်တွေပေါင်းကကင်းဝေးပါစေကြောင်းဆုတောင်းမေတ္တာပို့သပါရစေ။2022ခုနှစ်မေလ15ရက်စနေညဘက် VOA စီစဉ်လေးကို19နိုင်ကနေ10နိုင်ရည်တိဝါဇနန်ဒီစီကနေစတင်ထုတ်လွှင့်နေပါပြီ။ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်လေးကိုရာရာပြင်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုအစီအစဉ်ကိုရေဒီယိုကနေဖန်ယူနားဆင်နိုင်တယ်လို့VOA website burmese.voanews.com နဲ့ Facebook VOA Burmese News 2မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ချင်းပြည်နယ်မြင်းတပ်မျိုးကိုစစ်ကောင်စီတပ်တွေကဒီကနေ့အပြင်းအထန်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်
။ဒီမနေ့ခွန်နိုင်ဝင်းကျင်တော့ကစာပေးမှာသူတို့ရဟန်းကြီးလာတယ်၊နှစ်ဆွေရဟန်းကြီးရှိရှိပြီ။သူတို့လူတွေဖြေသွားတယ်။ရဟန်းကြီးလာရင်လာရင်ကျွန်တော်တို့ကိုတကယ်မော်တာနဲ့ဂျီဒီနဲ့အထိခံရတယ
်။မင်းတပ်ကကွယ်ရေးအဖွဲ့ပြန်ကြားရေးတာဝန်ခံပြောသွားတာပါ။ဤလေပိုင်းမှာတော့မင်းတပ်ကိုစစ်တပ်ကသိမ်းယူလိုက်ပါတယ်။ဒီကြောင်ပြေဆုံးတဲ့အတူစီရီယံမှာပါဝင်တာကြောင့်အလုပ်ထုတ်ခံရတဲ့6ရည်နယ်မြေကလူသမား6ဟာကျော်စာဝတ်နေရေးအခက်တွေ့နေတာနဲ့ထိုင်းနိုင်ငံကနေဆက်တွေကိုတင်းကျပ်ထားတဲ့ကြားကပဲခိုးဝင်သူထောင်နဲ့ချီရှိခဲ့တယ်ဆိုတဲ့သတင်းပေးပို့ချက်တွေနဲ့အတူနိုင်ငံတကာသတင်းလွှာတွေမှာတော့ကိုဗစ်ကရောဂါဆိုးနေတဲ့အိန္ဒိယမှာစစ်လူမှုအတိုင်းအဝိုင်းကဘယ်လိုအကူအညီပေးနေတယ်လဲဆိုတာနဲ့အမေရိကန်မှာကိုဗစ်အသိပညာပေးကျောင်းစာဆောင်လေးတွေရဲ့အရေးပါမှုကြောင့်နားဆင်ရပါမယ်တဲ့ပတ်စင်ကနာရီဖြစ်လူခွေရေးဆိုင်ရာဒုအတန်းစီစဉ်တဲ့မြန်မာလူငယ်သင်တန်းသားဟောင်းတွေအတွက်စိုးရိမ်နေတဲ့ Bush Institute နဲ့ဆွေးနွေးကြမ်းတို့ကိုထုတ်လွှင့်မှုရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်။ဆီယနာဒီမှုစန့်ကျင်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာနဲ့အပြင်းထန်ဖမ်းဆီးတာတွေကြောင့်နိုင်ငံတော်မှာဆန္ဒပြပွဲတွေအချိန်လျော့လာပြီးမဲ့လည်းဒီကနေ့အထိတော့ရှိနေတော့မှာပဲ။ကျန်ကုန်ကတောင်တကုံမြောက်တကုံနဲ့ရန်ကင်းမြို့နယ်တွေဘက်မှာတပိတ်စစ်ကြောင်းတွေစုပြီးဆန္ဒပြခဲ့ကြပါလေ။အန္တရာယ်ကဘာလို့ဈေးဆန္ဒပြနေတဲ့တန်ခါသမကတပိတ်စစ်ကြောင်းဒီကနေ့မှလည်းထွက်ပါလေ။အပြင်းထန်ဖမ်းဆီးပြိုကွဲခံရတဲ့မုံရွာမြို့မှာလည်းကြာဆုံးသွားသူတွေအတွက်ဝန်ထမ်းချင်းအထိမ်းအမှတ်ဖြစ်မုံရွာကျောင်းသားတွေဦးဆောင်ပြီးနှင်းစီတပိတ်စစ်ကြောင်းထွက်ခဲ့တယ်လို့ပင်မတပိတ်စစ်ကြောင်းလည်းရှိခဲ့ပါလေ။ကရင်ပြည်နယ်ရဲကဝင်းကြီးနဲ့ကြိုင်းစိတ်ကြီးတဝယ်မျိုးကရေဖြူခိုင်ကံပေါက်ဒေသနဲ့လောင်လုံဖားကန့်နံမတိမိုးကောင်းကလေးမြောင်းမြပေါင်ရေဦးမြိုင်စတဲ့ဒေသတွေမှာပုံစံအမျိုးမျိုးနဲ့ဆန္ဒပြပွဲတွေရှိခဲ့ပါတယ်။ရွှေဘုံမြို့မှာတော့ညမထရအမိန့်ထုတ်ထားတဲ့ချိန်ဒီကနေ့မနေ့လင်ဟာကြီးကနာရီလောက်မှာအမှတ်လေးရပ်ကွက်ကရွှေဘုံမြို့မှာဈေးကြီးမီးလောင်ပြီးတစ်စည်းလုံးနီးပါးမီးလောင်ပျက်စီးသွားပါတယ်။စည်းနဲ့မလမကန်းမှာပဲအဓိကမိသက်စခန်းရှိပေမဲ့အချိန်မီမငိမ့်သက်တာကြောင့်မီးလောင်ပျက်စီးသွားတာလို့ပြည်တွင်းကလာတဲ့သတင်းတွေမှာဖော်ပြပါရတယ်။အဲဒီစည်းမှာစစ်သားနဲ့ရဲတွေကိုဈေးမြောင်းဘူးလို့စာရေးထားတဲ့ဆိုင်တွေရှိတယ်လို့စီရီယံလူတို့တွေကိုထောက်ခံကူညီတဲ့ဈေးဆိုင်တွေရှိတယ်လို့လည်းသတင်းတွေမှာတွေ့ရပါရတယ်။စစ်တပ်ကအာဏာသိမ်းယူတာကိုစန့်ကျင်သူတွေကအကြမ်းဖက်တိုက်ခိုက်တာကြောင့်လူပေါင်း63ယောက်တိစိုးခဲ့ရပြီလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဒီကနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါရတယ်။အကြမ်းဖက်သမားတွေဟာအများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာဘုံတွေထောင်နေကြပြီးလူလူကြားမှာဒဏ်ရသူတချို့ရှိပါတယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။အဲဒီလိုတိုက်ခိုက်သူတွေနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေပေးပို့ကြဖို့လေလူလူကိုတိုက်တွန်းသွားပါတယ်။တိုက်ခိုက်မှုတွေကြောင့်အဲဒီလိုသေဆုံးသူတွေဟာလူငယ်ရေးတပ်ဖွဲ့ဝင်တွေလား၊တာမန်အရက်သားတွေလားဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောမသွားပါဘူး။စစ်တပ်အနာသိမ်းတဲ့အပေါ်စန့်ကျင်ဆန္ဒပြမှုတွေကိုစစ်တပ်ကအကြမ်းဖက်ပစ်ခတ်နှိမ့်နေခဲ့ပြီးတဲ့နောက်အခုလာပိုင်းရပိုင်းတွေအတွင်းမြို့တော်များများမှာဘုံကွဲတာတွေနဲ့ရက်ကြီးအုပ်ချုပ်ရေးမှုတို့တိုက်ခိုက်ခံရတာတွေရှိခဲ့ပါတယ်။ဒါ့အပြင်မြန်မာနိုင်ငံအထက်ပိုင်းစကိုင်းတိုင်းမန္တလေးတိုင်းနဲ့ချင်းပြည်နယ်အတွင်းကမြို့တချို့မှာစစ်တပ်နဲ့ရဲကိုဒေသခံကာကွယ်ရေးအဖွဲ့တွေကခုခံတိုက်ခိုက်တာတွေကြောင့်လူမျိုးရေးတပ်ဖွဲ့ဝင်တချို့ထိခိုက်ဒေဆုံးတာတွေလည်းရှိနေပါတယ်။မြန်မာအနာသိစစ်ကောင်စီကဖန်ထားတဲ့သတင်းမီဒီယာသမားတွေအပါအဝင်ဖန်ဆီးထားသူအလုံးကိုတန်လွတ်ပေးဖို့ကုလသမဂ္ဂကတောက်ကြနေမှာထပ်ပြီးတောင်းဆိုပါတယ်။ဒီဒီပြည်တွင်တော့တူကိုဒီတိမတ်အစောပိုင်းကပုံမှန်905ကာကြီးနဲ့ထောင်ဒဏ်3နှစ်ချမှတ်ခဲ့တာကိုလည်းကုလသမဂ္ဂဗီမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကတောက်ကြနေတဲ့င်းစာရှင်းလင်းပွဲအတွင်းထည့်တော်သွားပါတယ်။စစ်ကောင်စီကသတင်းမီဒီယာသမားတွေကိုဖမ်းဆီးတာတွေနေ့စဉ်လိုရှိနေပြီးအခုချိန်ထိဆိုရင်ဖမ်းဆီးခံရတဲ့သတင်းတော့84ယောက်ထက်မနည်းရှိပြီဖြစ်ပြီးတော့အဲ့ဒီအထက်က48ယောက်ထက်မနည်းဆက်ပြီးအဖမ်းခံထားရဆဲပါပြပသတင်းတော်တွေကပထမဆုံးဖန်ဆီးခံခဲ့ရတဲ့ဂျပန်သတင်းတော်ယူကီကီဒါဆူမီကိုတော့နိုင်ငံခြားတန်တမန်ချစ်ကြည်ရေးရဆိုပြီးတောက်ကြံနေမှာစစ်ကောင်စီကတန်လွတ်ပေးခဲ့ပါတယ်။ဒီတော့တင်မှာပဲက ကုလသမဂ္ဂဒွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှော်နာဘူဂနာကထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဒိုချာနဲ့တောက်ကြာနေကဗန်ကောက်မြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်မြန်မာနိုင်ငံမှာလူမျိုးစုနဲ့နိုင်ငံတွေနဲ့စစ်တပ်အကြမ်းတိုက်ပွဲတွေတခြားအကြောင်းတွေကြောင့်ထိုင်းနိုင်ငံမှာထွက်ပြေးလာကြသူတွေကိုထိုင်းဆိုရကအတင်းကျပ်ပြန်ပို့မှာမဟုတ်ဘူးလို့ဝန်ကြီးချုပ်ပရယုတ်ကမင်းစ်ဘူဂနာကိုကြေညာခဲ့တဲ့အကြောင်းတွေ့ဆုံဝဲပြီးထိုင်းဝန်ကြီးချုပ်ရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံကအခြေအနေတွေကိုထိုင်းဆိုရကအနီးကပ်စောင့်ကြည့်နေပြီးထွက်ပြေးလာတဲ့ဒုက္ခသည်တွေခိုလုံဖို့နဲ့စေကူတာပေးဖို့နေရာအတော်များများပြင်ဆင်ထားတဲ့အကြောင်းဝန်ကြီးချုပ်ပရယုတ်ကပြောခဲ့တယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။ချမ်းသာတဲ့နိုင်ငံကြီးတွေအနေနဲ့ငယ်ရွယ်သူတွေကိုကိုဗစ် -19 ကာကွယ်ဆေးထိုးပေးမယ့်အစီအစဉ်ကိုပယ်ဖျက်ပြီးတော့ဆင်းရဲတဲ့နိုင်ငံတွေတဲ့ကာကွယ်ဆေးလှူဒါန်းပေးကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတိုက်တွန်းလိုက်ပါတယ
်။ I understand.Why some countries want to vaccinate their children and adolescents
ကလေးတွေနဲ့ငယ်ရွယ်သူတွေကိုဒီလိုနိုင်ငံတွေကကာကွယ်ဆေးဘာကြောင့်ထိုးပေးခြင်းလဲဆိုတာကျွန်တော်နားလည်ပါတယ်။ဒါပေမဲ့လက်ရှိအားဖြင့်အရာကိုပြန်စဉ်းစားပြီး Covax အစီအစဉ်အတွက်ကာကွယ်ဆေးလှူဒါန်းပေးကြဖို့ကျွန်တော်တိုက်တွန်းပါတယ်လို့ WHO ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကတောက်ကြံနေ့ဂျနီဗာမှာလုပ်တဲ့ online စီးပွဲတစ်ခုအပြင်တိုက်တွန်းသွားပါတယ်ဒီကယောဂါကြောင့်ပထမနှစ်ကတည်းကပိုပြီးအသေးပြောက်များလာနိုင်တဲ့ဒုတိယနှစ်ထဲကိုဝင်လာနေပါပြီ။လူထုကျန်းမာရေးအစီအစဉ်တွေနဲ့ကာကွယ်ဆေးထုတ်တာကိုပေါင်းစပ်လှုပ်ဆောင်ခြင်းကသာတစ်ခုတည်းသောအဖြစ်ဖြစ်ပါတယ်လို့ WHO အကြီးအကဲဒေါက်တာ Tedros ကပြောပါတယ်ခင်ဗျာ
။ VOA American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဆိုင်းလိုမီတာ31 kHz 6833ညဆိုင်းလိုမီတာ32 kHz 6383ညဆိုင်းလိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဆိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်နေပါတယ်ရှင
်။ Gender Women မှာစနေနေ့ညပိုင်း VOA American အတန်းရဲ့ထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။အိန္ဒိယနိုင်ငံမှာနေတဲ့ကိုဗစ်ပိုးကူးစက်ခံရသူ3သိန်းကျော်တက်လာခဲ့တာက24ရက်သက်တိုက်ရှိလာနေပါပြီ။ကူးစက်ခံရသူစုစုပေါင်း24သန်းကျော်လာပြီးသေဆုံးသူကလည်း2သိန်း6000ကျော်လာနေပါပြီ။အခုချိန်ထိစုစုပေါင်းကိုဗစ် -19 ပိုးကူးစက်ခံရသူ24သန်း3သိန်း9300ခန့်နဲ့သေဆုံးသူပေါင်းကလည်း2သိန်း6200ကျော်လာနေပြီလို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကဒီနေ့မနေ့စောစောထုတ်ပြန်လိုက်ပါတယ်။မနီတီရဲ့ကူးစက်ခံရသူကလည်း3,260,000ကျော်နဲ့သေဆုံးသူ9,000နီးပါးရှိခဲ့တယ်လို့ဆိုပါတယ်။ကူးစက်မြန်လွန်းတဲ့မျိုးရိုးဗီဇာပြောင်းပိုးမျိုးသစ်ပေါ်လာပြီးအခုလိုပြင်းပြင်းထန်ထန်ကူးစက်နေချိန်မှာပြန်ကောင်းလာပြီးဆေးရုံကဆင်းနိုင်သူကလည်းတန်း20ကျော်လာပြီးဆက်လက်ပိုးရှိနေသူပေါင်းက3,600,000-9,400ခန့်ရှိနေသေးတယ်လို့ကျန်းမာရေးဝန်ကြီးဌာနကဆိုပါတယ်။တနင်္ဂနွေလုံးစုစုပေါင်းတက်ခွဲစစ်ဆေးထားမှုကလည်း313တန်းကျော်လာနေပါပြီ။မနေ့တောက်ကြတရက်ထဲမှာပဲတတန်းခွဲကျော်ဓာတ်ခွဲစစ်ဆေးနိုင်ခဲ့တယ်လို့အိန္ဒိယဆေးစုတည်တနာကောင်စီ ICMR ကဒီနေ့ထုတ်ပြန်ခဲ့ပါတယ်။အခုလိုကိုဗစ်ပိုးတွေ့သူတွေအများအပြားတက်လာချိန်မှာအိန္ဒိယဖက်ဒရယ်အစိုးရအနေနဲ့ကတော့အရင်ထိန်းချုပ်ဖို့လုပ်ခဲ့တဲ့လော်ဒောင်းချပိတ်ဆို့ကန့်သတ်မှုမျိုးဆက်မလုပ်တော့ဘူးလို့အပြတ်ပြောထားပေမဲ့ပြည်နယ်အစိုးရတွေကတော့လော့ဒောင်းအဆင့်ဆင့်ချနေကြပါတယ်ခင်ဗျာ။အိန္ဒိယရဲ့အိမ်နေချင်းနီပေါ်မှာလည်းကိုဗစ်ကူးစက်မှုနှုန်းစံချိန်တင်ပြန်မြင့်တက်လာနေပြီးစီးပွားရေးလုပ်ငန်းတွေနဲ့နေထိုင်ဘဝတွေကိုပါအကြီးအကျယ်ထိခိုက်လာနေပါတယ်။နီပေါ်နိုင်ငံမှာတနေ့တည်းကိုဗစ် -19 ပိုးတွေ့သူ8500ကျော်နဲ့သေဆုံးသူကလည်း200ကျော်မြင့်တက်လာပြီလို့အစိုးရကမနေ့ကထုတ်ပြန်လိုက်ပါတယ်။စက်ရုံတွေနဲ့စီးပွားရေးလုပ်ငန်းတွေလည်းပြင်းပြင်းထန်ထန်ထိနာနေပြီးတာမန်ပြည်သူများစွာလည်းအရင်ထက်ပိုအခက်ကြုံလာနေပါတယ်။ပြည်ခဲ့တဲ့ဧပြီလအသွာလာကပ်သက်မှုတွေစလုပ်ကြတဲ့ကဆိုရင်မြို့တော်ခတ္တမန္တုလမ်းမတွေပေါ်မှာလူနဲ့ကားအနှဲငယ်တာတွေ့ရပါတော့တယ်။ဆက်စီစာရေးပိုင်ရှင်ရာဂျန်ဒရာအက်တီကာရီကလည်းသူ့လုပ်ငန်းအရှုံးပေါ်နေပြီလို့ပြောပါတယ
်။ဇတ်တိဇာနဘောညိုဂျက်စီ1.5ဖြစ်နေကြရကိုဆိုင်နော်။ပေါ်လာကတူလာနာရော
အခုဂျက်စီရောင်းရတဲ့ပမာဏကအရင်ထက်၄ဘုံတဘုံအောက်ထီတောင်ကျဆင်းသွားပါပြီ။ကမ္ဘာကယောဂမတိုင်ခင်တုန်းကရောင်းနိုင်ခဲ့တာနဲ့အခုကအများကြီးကိုကွာသွားပြီ။ဒါကြောင့်ကျွန်တော်အနေနဲ့အခုရပ်ပိုင်းတွေအတွင်းအကြီးအကျယ်အရှုံးပေါ်နေပါတယ်လို့ပြောသွားတာပါဒီဓာတ်ဆီဆိုင်တွေကိုတော့ဆက်ဖွင့်ခွင့်ပေးတာပဲဓာတ်ဆီလာထည့်တဲ့ကားနဲ့မော်တော်ဆိုင်ကယ်အရင်တုန်းကလိုတန်းစီရတာမရှိတော့တဲ့အထိကိုရောင်းအားအများကြီးကျဆင်းသွားခဲ့တာပါခင်ဗျပြည်ထောင်နိုင်ငံမှာလည်းနီပေါ်ကတစ်ဆင့်ကိုဗစ်ကူးစက်ခံရမှာဆိုရင်ပြီးနေဆက်ကကမ္ဘာအမြင့်ဆုံးအေရက်တောင်တက်ဖို့ပိတ်ပင်လိုက်ပါပြီဒ တရုတ်နိုင်ငံအခြေရေအုပ်ချုပ်ရေးဌာနနဲ့အာခစားဌာနအကြီးအကဲအရာဧဝရတောင်ရဲ့တရုတ်ဘက်အပိုင်းကနေတောင်ထိပ်ကျမဲ့အစီအစဉ်တွေကိုဖျက်သိမ်းပိတ်ပင်လိုက်ပြီးလို့ရှင်းဝါသတင်းဌာနကအထူးပြုကြေညာလိုက်ပါတယ်။တရုတ်နိုင်ငံအနေနဲ့ COVID-19 ကမ္ဘာကာယရောဂါကြီးကိုရင်ဆိုင်ကာကွယ်ရမှာအထူးကြီးကြီးမားမားသတိထားလှုပ်ဆောင်နေတာကိုအခုကြေညာချက်မှာရောင်းပြန်ဟပ်နေတယ်လို့သုံးသပ်မှုတွေရှိနေပါတယ်။လောလောဆယ်အထိတရုတ်နိုင်ငံအတွင်းမှာကူးစက်မှုသစ်တွေကိုဆက်လက်ထိန်းချုပ်လာနေနိုင်ချိန်မှာအိန္ဒိယနေပေါ်မှာတော့စံချိန်ချင်းကူးစက်မှုသစ်တွေနဲ့သိဆုံးမှုတွေပါမြင့်တက်လာနေတာကိုကြုံနေရပါတယ်။တရုတ်တောင်တက်သမား38ဦးကိုအခုຫນွေဦးတောင်တက်အကောင်းဆုံးရာသီအတွက်အမြင့်ပေ19,000ကျော်ရှိတဲ့ဒီအေရက်တောင်တက်ခွင့်အရင်ထုတ်ပေးခဲ့တာကိုအခုအချိန်နဲ့အောက်မှာတော့ပြန်ဆက်သိမ်းခဲ့ပါတယ်ခင်ဗျာ။ဣသရေလအနေနဲ့ပါလက်စတိုင်းထိန်းချုပ်ထားတဲ့ဂါဇာဒေသကိုဒီနေ့မနေ့၄ချောင်းကတုံးမြစ်တက်ခတ်လိုက်ချိန်မှာပါလက်စတိုင်းဘက်ကလည်းဣသရေလဘက်ကိုဒုံးကျည်တွေနဲ့တုံးမြစ်ပြန်ပစ်ခတ်ခဲ့ပါတယ်။အခုလိုဣသရေလနဲ့ပါလက်စတိုင်းကြားငါးညာဆက်တိုက်ဖြစ်လာတဲ့တိုက်ပွဲတွေပိုပြင်းထန်လာချိန်မှာပါလက်စတိုင်းကျန်းမာရေးအရာရှိတွေကဒီနေ့မနေ့၄ချောင်းတက်ခတ်မှုတွေမှာအ ਨੇ ဆုံးလူနှုတ်သေဆုံးခဲ့ရတယ်လို့ဆိုပါတယ်။မနေ့တောက်ကြတော့ကလည်းဣသရေလနဲ့ပါလက်စတိုင်းကြားတိုက်ခတ်မှုတွေမြင့်တက်လာခဲ့ရမှာဂါဇာနောက်ဘက်ကန်ဒေသမှာဣသရေလကစစ်လေရင်တွေနဲ့ပြစ်ခတ်ခဲ့ပြီးဣသရေလဘက်ခြမ်းမှာလည်းပါလက်စတိုင်းတွေကဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်။ဒီဂါဇာမြစ်တစ်လျှောက်ယာကနန်းတွေနဲ့ချီတဲ့ပါလက်စတိုင်းတွေနဲ့ဣသရေလရဲတွေကြားတိုက်ခိုက်မှုတွေဖြစ်ခဲ့ရမှာဂဲတွေနဲ့ဖြစ်တာယာတွေကိုမိရှုခဲ့ပြီးနှစ်ပေါင်းများစွာအတွင်းအကြီးအမားဆုံးဆန္ဒပြမှုတွေဖြစ်လာတာပါဒီပြန်လည်တိုက်ခိုက်မှုတွေအတွင်းမနေ့တုန်းကလည်းမွတ်စလင်ဘာသာဝင်တွေရဲ့အစ်ပွဲတော်နေမှာဂါဇာမြောက်ပိုင်းကအမျိုးသမီး၁ယောက်နဲ့ကလေး၃ယောက်ပါဝင်လူ၃ယောက်သေဆုံးခဲ့ရတယ်လို့ဂါဇာဒေသချမ်းမာရေးဌာနကဆိုပါတယ်အခု၅ရက်အတွင်းမှာတော့စုစုပေါင်းကလေး29ယောက်နဲ့အမျိုးသမီး17ယောက်ပါဝင်ပါလက်စတိုင်း119ယောက်ထိသေဆုံးခဲ့ရပြီးနောက်ထပ်830လဲဒဏ်ရာတွေရခဲ့တယ်လို့ဂါဇာကျမ်းမာရေးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ စနေညပိုင်း VOE American တဲ့ရဲ့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုချော်ချော်သိန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုဆက်ပြီးသတင်းပေးပို့ချက်တွေသတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
တဲ့အချုပ်ရေးကောင်စီကအာဏာသိမ်းပြီးပြန်လည်ဖွဲ့စည်းလိုက်တဲ့ရွေးကောက်ပွဲကော်မရှင်ကတည်ဆဲရွေးကောက်ပွဲဥပဒေကိုပြင်ဆင်ဖို့နဲ့ရွေးကောက်ပွဲမှာ PR အချိုးကျကိုစားပြုစနစ်ကျင့်သုံးနိုင်ဖို့ပြင်နေတယ်လို့ပြောလိုက်တဲ့အကြောင်းရန်ကုန်ကပြပို့ထားတဲ့သတင်းကိုကြေညာပေးပါမယ်ရှင်။ကျွန်မခွာညိုပါရွေးကောက်ပွဲစီရင်ဥပဒေတွေကိုပြင်ဆင်ဖို့နိုင်ငံရေးပါတီတွေနဲ့ခေါ်ယူညှိနှိုင်းသွားမယ်လို့စစ်အုပ်ချုပ်ရေးကောင်စီကဒီကနေ့လုပ်တဲ့နေပြည်တော်သတင်းစာရှင်းလင်းပွဲမှာကြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဥက္ကမဦးကပြောပါတယ်
။ရွေးကောက်ပွဲဥပဒေနည်းဥပဒေများကိုပြင်ဆင်နိုင်ရေးအတွက်ဒါသုံးသပ်ဆောင်ရွက်တဲ့အနေနဲ့ရှိပါတယ်။မယ်စင်းကျွန်တော်တို့ဆန္ဒမဲပေးပိုင်ခွင့်ရှိသူများပေါ့။ဒီဟာနဲ့ပတ်သက်လို့ရှိရင်လည်းပြဋ္ဌာန်းထားတာတော့ရွေးကောက်ပွဲကျင်းပတဲ့နေ့မှာအသက်18နှစ်ပြည့်ပြီကကြမှာနိုင်ငံသားအဲ့နိုင်ငံသားနိုင်ငံသားပြုခွင့်ရသည်ဒီလက်မှတ်ဒီမှာတိုင်ဆောင်တဲ့သူဆိုတာမျိုးကျွန်တော်တို့ဖဲ့သွုံးမှုစဉ်းစားသုံးသပ်ဆောင်ရွက်ရှိပါတယ်မဲခြင်းပြုစုတဲ့အပိုင်းမှာလည်းမဲခြင်းတွေကိုပြုစုတဲ့အခါမှာမြို့နယ်ကတာဝန်ခံပြီကကြမှာသက်ဆိုင်ရာထွေအုပ်တို့လဝကတို့အကူအညီရယူပြီကကြမှာအပြုစုကိုအလားတူပဲကျွန်တော်တို့ရပ်ပေါင်း90အထက်မဲဆန္ဒနယ်ပြင်ပရောက်နေတဲ့လူပါသက်ဆိုင်ရာရောက်နေတဲ့မဲဆန္ဒနယ်မှာမဲပေးခွင့်ဆိုတဲ့ကိစ္စပါလေဒီဟာတွေကမူလနေရာမှာလဲပါဟိုနေရာမှာလဲကျွန်တော်တို့မဲပေးခွင့်နဲ့မဲစင်းနေရာဖောင်းပွားတာရှိပါတယ်ဒါကြောင့်ဒီရက်90နဲ့အထက်မဲဆန္ဒနေပြင်ပရောက်နေတဲ့မဲဆန္ဒရှင်တွေဒီသက်ဆိုင်ရာရောက်နေတဲ့မဲဆန္ဒနေမှာမဲပေးခွင့်ဆိုတဲ့ကိစ္စမျိုးလဲပယ်ဖြတ်ဖို့အထိကျွန်တော်တို့စဉ်းစားနေပါတယ်အဲဒီလိုပယ်ဖြတ်ပြီးကြကြမှာတဲ့ဆိုရင်တော့ကျွန်တော်သူနဲ့ဆက်ဆက်နေတဲ့ဥပဒေဒီဥပဒေဒါတွေကိုလဲကျွန်တော်တို့ပြင်ဆင်ဖို့လိုအပ်ပါတယ်
အခုလိုပြင်ဆင်ဖို့ဆောင်ရွက်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့လာမယ့်ပါတီတွေနဲ့တွေ့ဆုံပွဲမှာချပြဖို့စီစဉ်ထားတယ်လို့သူကပြောပါတယ်။မေလ21ရက်နေ့မှာတည်ဆဲပါတီ90ကျော်နဲ့ကော်မရှင်နဲ့တွေ့ဆုံဖို့ရှိပါတယ်။လက်ရှိမှာ NLD ပါတီကိုတည်ဆဲပါတီအနေနဲ့ဆက်လက်သတ်မှတ်ထားသလိုတွေ့ဆုံပွဲမှာလည်း NLD ပါတီဘက်ကတက်ရောက်နိုင်ဖို့ဖိတ်ကြားထားတယ်လို့ပြောပါတယ်။ဒါပေမဲ့စေဟာနာတိမ်ပြီးပြီးခဲ့တဲ့တစ်ခေါက်ကရွေးကောက်ပွဲကော်မရှင်တင်တဲ့နိုင်ငံရေးပါတီတွေတွေ့ဆုံပွဲမှာ NLD ပါတီဘက်ကတက်ရောက်နိုင်ခဲ့ခြင်းမရှိပါဘူး။ NLD ပါတီရဲ့ဗဟိုအလို့အမှုဆောင်အဖွဲ့အားလုံးကြီးပါအဖမ်းဆီးခံထားရသလိုကြံသူတချို့ကလည်းထွက်ပြေးနေကြရတာပါ။ပြီးခဲ့တဲ့ရက်ပိုင်းကပဲ NLD ပါတီဌာနချုပ်ကိုလာတဲ့ပါတီခေါင်းဆောင်တချို့လည်းရုံးရှိမှအဖမ်းဆီးခံခဲ့ကြရပါတယ်။ဒါကြောင့်အခုလိုနိုင်ငံရေးပါတီတွေနဲ့တွေ့ဆုံပွဲမှာ NLD ကိုဖိတ်ကြားထားတဲ့ဆိုပေမဲ့ NLD အနေနဲ့တက်ရောက်နိုင်ခြင်းရှိမရှိမကြေညာပါဘူး။ NLD ပါတီခေါင်းဆောင်တွေနဲ့လွှတ်တော်မှတ်တွေဦးဆောင်ဖွဲ့စည်းထားတဲ့ CRPH လွှတ်တော်ကိုစားပြုကော်မတီနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကိုလည်းစစ်ကောင်စီကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ကြေညာထားပါတယ်။တီဆဲရွေးကောက်ပွဲဥပဒေကိုပြင်ဆင်မှုဆောင်ရွက်နေတယ်လို့ဆိုပေမဲ့ဥပဒေပြုနိုင်တဲ့လွှတ်တော်မရှိတဲ့ဒီကာလမှာပြင်ဆင်မဲ့ဥပဒေပုံမှားတွေကိုဘလို့ပြင်ဆင်ပြထမ်းမလဲဆိုတာကိုလည်းကော်မရှင်တာဝန်ရှိသူဘက်ကရှင်းရှင်းလင်းလင်းပြောမသွားခဲ့ပါဘူး။လက်ရှိကျင့်သုံးနေတဲ့ရွေးကောက်ပွဲနိုင်သူအကုံယူစနစ်ကနေ PR အချိုးကျကိုစားပြုစနစ်ကိုပြောင်းဖို့ဆောင်ရွက်နေတယ်လို့ဥက္ကမဦးကပြောပါတယ
်။ဥပဒေနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအနေနဲ့ဥပဒေပြုရေးအုပ်ချုပ်ရေးတရားစီရင်ရေးအာဏာများရရှိတဲ့အတွက်ရှိပြီးဖြစ်တဲ့အတွက်ပြင်ဆင်နိုင်တဲ့ဥပဒေများကိုလည်းကျွန်တော်တို့ပြင်ဆင်နိုင်ပါမယ်။ဤဥပဒေကတော့ကျွန်တော်တို့အနေနဲ့ဒါပြင်ဆင်လို့ဒီကော်မရှင်ရဲ့ပြင်ဆင်နိုင်권ဖြစ်ပါတယ်။အမိန့်ကြော်ညာစာနဲ့ပြင်လို့ရပါတယ်။ဒါတွေကိုလည်းကျွန်တော်သုံးသပ်ပြီးကြကြမှာကျွန်တော်တို့ဆောင်ရွက်သွားမှာဖြစ်ပါတယ်။ဒီလိုဆောင်ရွက်မှုအခြေအနေများကိုလည်းကျွန်တော်တို့အနေနဲ့အချိန်နဲ့တပြေးညီထုတ်ပြန်ပေးသွားမှာဖြစ်ပါတယ
်။ဒီစနစ်ကိုကျင့်သုံးနိုင်ဖို့လက်ရှိမှာလေ့လာမှုတွေစတင်လှုပ်ဆောင်နေတယ်လို့လည်းသူကပြောပါတယ်။ဒီစနစ်ကိုကျင့်သုံးဖို့ပါတီတချို့ကလည်းစာရန်တင်ထားတာတွေရှိတယ်လို့ကော်မရှင်ဘက်ကလည်းစာရန်ပြုစုထားတယ်လို့ပြောပါတယ်။ပြည်အစနစ်ကျင့်သုံးဖို့ဆိုတာကိုပြီးခဲ့တဲ့ NLD အစိုးရတက်တန်းကာလလွတ်တော်မှာစစ်တပ်ကိုယ်စားလှယ်တွေရောအတိုက်ခံပါတီတချို့ကပါတင်ပြခဲ့ကြပေမဲ့ NLD အများစုလွှမ်းတဲ့လွတ်တော်ကပယ်ချထားတာပါ။လာမယ့်ရွေးကောက်ပွဲတွေမှာဒီစနစ်ကိုကျင့်သုံးနိုင်အောင်လုပ်သွားမယ်လို့ရည်ရွယ်ထားတာမှာလက်ရှိအခြေအနေအရကျင့်သုံးနိုင်ခြင်းရှိမရှိနဲ့ရွေးကောက်ပွဲစနစ်တွေကိုထိတွေ့မှုအားနည်းနေစေဖြစ်တဲ့မြန်မာပြည်သူပြည်သားတွေဒီစနစ်ကိုအကျောင်းဝင်ဖို့အချိန်ယူရနိုင်တဲ့အပေါ်ကော်မရှင်ရဲ့ပြင်ဆင်မှုအပေါ်မှာသတင်းတောက်တွေမေးမြန်းတဲ့အခါမှာတော့ကော်မရှင်ဘက်ကရှင်းရှင်းလင်းလင်းဖြေကြားသွားတာမရှိပါဘူး။ဒီကနေ့သတင်းစာရှင်းလင်းပွဲမှာလည်းပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲဆင်းမတမာမှုတွေရှိခဲ့တယ်လို့လက်ရှိကော်မရှင်ကဆွဆွဲထားပြီးမဲဆင်းမှားမှုတွေဟာတပ်မတော်ဘက်ကထုတ်ပြန်တဲ့စီရင်ထက်များနိုင်တယ်လို့ခန့်မှန်းကြောင်းလည်းပြောပါတယ်။လက်ရှိမှာတော့ရွေးကောက်ပွဲကျင်းပခဲ့တဲ့မြို့နယ်300ကျော်ရဲ့မဲတွေပြန်လည်စစ်ဆေးမှုဟာ3ပုံ2ပုံပြီးသွားပြီလို့ပြောသွားခဲ့ပါတယ်ရှင
်။စစ်ကောင်စီလုံခြုံရေးစတဲ့ကိုအပြင်းအထန်ခုခံနေတဲ့ချင်းပြည်နယ်မင်းတပ်မြို့မှာတော့ဒီနေ့နေ့လယ်ပိုင်းမှာစစ်သက်ကမြို့တွင်းဝင်ရောက်သိမ်းယူထားပြီလို့သိရပါတယ်။ဒီမတိုင်းခင်စစ်သက်ကအင်အားတွေဖြည့်တင်းပြီးမြို့တွင်းကိုလက်နက်ကြီးတွေနဲ့ပါပြစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းကျွန်တော်နိုင်ကွန်းအိမ်ကနေတင်ဆက်ပေးပါမယ်။စစ်အုပ်ချုပ်ရေးထုတ်ပြန်ထားတဲ့မင်းတပ်မြို့နယ်မှာစစ်သက်ကိုလက်နက်ကန်ခုခံတော်လှန်မှုပြင်းထန်နေတယ်လို့စစ်သားဘက်ကလည်းလေကြောင်းကနေအချိန်ချင်းစစ်ကူပို့ပေးပြီးလက်နက်ကြီးတွေနဲ့ထုတ်စစ်ဆင်ပြစ်ခတ်မှုတွေဖြစ်ခဲ့တယ်လို့မင်းတပ်ကာကွယ်ရေးဖွဲ့ပြန်ကြားရေးတာဝန်ခံသူကပြောပါတယ်။
ဒီမနေ့ခွန်နိုင်ဝင်းကျင်တော့ကစားပြီးမှသူတို့ရဟန်းကြီးလာတယ်နဲ့ဆိုရင်ရဟန်းကြီးဖြစ်ကြည့်ရှိပြီသူတို့လူတွေဖြေသွားတယ်ရဟန်းကြီးနေလာရင်ကျွန်တော်တို့ကိုတကယ်မော်တာနဲ့ energy နဲ့အပြစ်ခံရတယ်အခုနဲ့ဆိုရင်သူတို့မြို့ရဲကိုပြစ်တာမနေ့ခွန်နိုင်ကအခုတနိုင်ထိုးတော်မျိုးပေါ့နော်အချက်56မော်တာနဲ့ energy နဲ့မြို့ရဲကိုဆန်းဆန်းပြစ်တယ်နော်ရဟန်းကြီးကလည်းပဲလို့ပြစ်တဲ့ခါတိုင်းရှိတယ်မင်းတဲ့မျိုးကိုသူတို့မြို့စိုးပုံးတိုင်းနဲ့အချိန်တွေမျိုးဖြစ်သွားတာပေါ့ခင်ဗျ
မင်းသားမျိုးတွင်မှာလည်းနှစ်ခွန်လေးတိုင်ရင်ကနေမျိုးတွင်မှာလူတွေကိုဇိုင်းအကာရာဖြစ်ဖမ်းဆီးတာရှိတယ်လို့သူကဆက်ပြောပါတယ
်နှစ်ခွန်လေးတိုင်ဆင်တာတွင်မှာလူတွေကိုဖမ်းတယ်အဲ့ဒီဖမ်းတဲ့စက္ကန့်ရလောက်ကိုလူသားတိုင်းလို့လုပ်ပြီးမှရှစ်မျိုးတဲ့သူတို့ဝန်တာနေတာပေါ့နော်ကျွန်တော်တို့ကကိုလူတွေလည်းပြစ်လို့မရဘူးလူတွေဆိုင်ခန့်နေအိမ်ကြီးရှိတယ်ကျွန်တော်တို့ကပြစ်လို့မရအောင်ဆိုတော့ကျွန်တော်တို့ကတတိပတ်ဆုံးလာတယ်သူတွေကအဲ့ဒါကြည့်ချင်ရပြစ်ပုံမင်းနဲ့နေရပြစ်ပေါ့နော်
ဒီကနေ့မင်းတပ်မျိုးတွင်ပြစ်ခတ်မှုမှာအင်အားဖြည့်စင်းလာတဲ့စစ်ကောင်စီတပ်တွေကနေနှစ်လယ်ပိုင်းမှာမင်းတပ်မျိုးကိုဝင်ရောက်သိမ်းပိုက်နိုင်ခဲ့တယ်လို့နှစ်ဖက်ထိခိုက်မှုရှိတယ်လို့တခြားမင်းတပ်ကာကိုရေဖွဲ့ဝင်တို့ကပြောပါတယ်
ဒါဟာညီကအခေါ်ခေါ်ကယ်ဆယ်လုပ်နေတယ်တောက်ထူရနေကြမှာလူလူလာချတယ်အဲ့ဒီအင်အားတွေနဲ့ကျွန်တော်တို့မျိုးကိုတိုက်ခိုက်တယ်အခုသူတို့မျိုးတုံးဝင်ဝင်ရှိသွားပြီပေါ့ခိုက်ခိုက်မှန်ကဒီရှိကောင်စီဘက်ကတအုပ်ကြလာတော့ကျွန်တော်တို့တီးလိုက်တယ်ဟိုကျွန်တော်တို့ဘက်ကတန်ရကြတဲ့တုံးဦးဒီလက်နဲ့ကြီးကြီးဆန်းနာပေါ့
လက်ရှိမင်းသားမျိုးကိုစစ်ကောင်စီတပ်ဖွဲ့ကတိမ်ပိုက်ထားပြီးအိမ်တွေကိုရှာဖွေစစ်ဆေးနေမှုကြောင့်မြို့ခအများပြားသိမ်းချောင်ဆက်ပြေးနေရပါတယ်ဒါအပြင်မနေ့ကလည်းမြို့တွင်းမှာစစ်ကောင်စီတပ်ဖွဲ့ရဲ့စနိုက်ပါသဏ္ဍသမားတွေလက်ချက်ကြောင့်ဒေသခံတွေထိခိုက်မှုရှိနေတယ်လို့လည်းမင်းတပ်ကာကွယ်ရေးဖွဲ့ပြန်ကြားရေးတာဝန်ခံကပြောပါတယ
်မနေ့ကမြို့တွင်းပြစ်ခတ်မှုမှာကတော့စနိုက်ပါဆန်းပစ်လို့တန်ရန်ရတယ်လို့ပေါ့နော်ရဲစခန်းကဆန်းပစ်ကြတယ်အနည်းဆုံး3ယောက်ရှိတယ
်လက်ရှိနေဆိုင်ရလက်နက်ကြီးနဲ့ပြစ်ခတ်နေမှုကြောင့်မင်းတပ်ကာကွယ်ရေးဖွဲ့ဘက်ကလက်နက်အင်အားမမျှလို့နှောက်ဆုတ်နေရပါတယ်မင်းသားမျိုးရဲ့အရှိတ်စစ်မျက်နှာမှာလက်နက်ကြီးတွေနဲ့စူမှုပြစ်ခတ်ခံရတယ်လို့အနောက်ဘက်စစ်မျက်နှာဖြစ်တဲ့မတူပီဘက်ကလာတဲ့စစ်သားတွေကလည်းမင်းသားနဲ့9မိုင်ကွာမှာရောက်ရှိနေတယ်လို့ကာကွယ်ရေးဖွဲ့ဝင်တွေကပြောပါတယ် မင်းသားမျိုးတွင်တိုက်ပွဲခြင်းတွေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရသူကိုဆက်တွေ့ခဲ့ပေမဲ့မရခဲ့ပါဘူး။ချင်းမြင့်နဲ့မင်းသားမျိုးနယ်မှာမေလ13ရက်နေ့ညနေပိုင်းကစစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့ပြီးနောက်စစ်တပ်ဘက်ကအင်အားဖြင့်ထိုးစစ်ဆင်တိုက်ခိုက်လာသလိုမနေ့ကမင်းသားမျိုးအပြင်ဘက်မှာဖြစ်တဲ့တိုက်ပွဲတွေမှာနှစ်ဖက်ထိခိုက်ကြဆုံမှုတွေရှိနေတယ်လို့လည်းနှစ်ဖက်ပြောရေးဆိုခွင့်ရှိသူတွေကအတည်ပြုပြောထားပါတယ်။မင်းသားမျိုးမှာစစ်အာဏာရှင်စတင်ရေးဆန္ဒပြလှုပ်ရှားသူတွေနဲ့စစ်ကောင်စီတပ်တွေကြားဧပြီလ24ရက်နေ့ကစပြီးပြစ်ခတ်မှုရှိခဲ့ပြီးဧပြီလ28ညပိုင်းမှာပြည်ရဆဲပြီးနှစ်ဖက်ဆွေးနွေးမှုတွေလှုပ်ဆောင်ခဲ့ပါတယ်။မေလ10ရက်နေ့မှာတော့စစ်ကောင်စီတပ်ဘက်ကနေဖမ်းဆီးထားတဲ့လူငယ်တွေကိုပြန်မလွှတ်ပေးတဲ့အတွက်မင်းသားကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီကြားအပြစ်ရသဘောတူညီချက်ပြည့်ပြည့်သွားပြီးညပိုင်းမှာတိုက်ပွဲဖြစ်ပွားလာတာဒီနေ့ပါဆို3ရက်ရှိနေပြီဖြစ်ပါတယ်။အခုမင်းသားကိုစစ်ကောင်စီလုံခြုံရေးတပ်တွေဝန်ရောက်သိမ်းယူနေချိန်မှာပဲမြို့သွင်းမှာအသက်မကြီးသေးတဲ့ကလေးငယ်တွေအမျိုးသမီးတွေနဲ့တက်ကြီးရွယ်ဦးတွေမြို့သွင်းပိတ်မိနေတာကြောင့်သူတို့အတွက်စိုးရင်ရတယ်လို့ NUG မြို့သားညီညွတ်ရေးဆိုရအမျိုးသမီးလူငယ်နဲ့ကလေးငယ်များဝန်ကြီးဌာနကထုတ်ပြန်ပါတယ်မြန်မာနိုင်ငံတွင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူ63ဦးသေဆုံးခဲ့တယ်လို့ဒီနေ့လုတ်တဲ့စစ်ကောင်စီသတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စွန်မင်းတို့ကပြောခဲ့ပါတယ်ဘယ်နေရာတွေမှာဖြစ်တဲ့အကြမ်းဖက်မှုဆိုတာနဲ့ဘယ်သူတွေလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမပြောခဲ့ပါဘူးကျွန်တော်နိုင်ကုန်းနေမှာ VUA မြန်မာပိုင်းတွေသတင်းပေးပို့ထားပါတယ
်။နိုင်ငံနဲ့ကအကြမ်းမဖက်အာဏာပြည်ဆန်နေကြတဲ့အစိုးရဝန်ထမ်းတွေကိုသက်ဆိုင်ရာမြို့နယ်လိုက်အာဏာပိုင်တွေရဲ့လက်မှတ်နဲ့အလုတ်ကယာယီရက်ဆိုင်မှုတွေထုတ်ပြန်နေရမှာ6ရင်းနှံမြေအလုတ်သမား600ကျော်လဲယာရုကရန်နာခံရပါတယ်။ဒီလိုယာရုကရက်ဆိုင်ခံရတဲ့အတွက်သူတို့ရဲ့စာဝတ်နေရေးအခက်အခဲအခြေအနေကိုပြောပြပေးပါမယ်ရှင်။ကျွန်မခွာညိုပါ6မြို့ကရင်းနှံမြေအလုတ်သမား1000ကျော်ရှိတဲ့အ내အကြမ်းမဖက်အာဏာဖီဆန်စဲဝန်ထမ်း609ဦးကိုယာရုကရက်ဆဲကြောင့်တရားဝင်ကြေညာချက်ထွက်လာပါပြီ။ရင်းနှံမြေအရာတွေမှာပဲမျိုးရိုးစင်ဆက်နေလာခဲ့ကြတဲ့ဝန်ထမ်းတွေဖြစ်တာကြောင့်အခုလိုယာရုကရက်ဆိုင်ခံရတဲ့အချိန်မှာနေထိုင်ရင်းနဲ့ပတ်သက်လို့အလုတ်ကရက်ဆဲခံရတဲ့6ရင်းနှံမြေကရင်းနှံကျွမ်းကျင်9ဝန်ထမ်းတဦးကအခုလိုပြောပါတယ်။
ကိုရူးချိန်ကြည့်တော့ဒီနည်းနဲ့အိမ်လေးတွေအိမ်ပိုင်ဝိုင်းပိုင်ရှိတဲ့ပေါင်းတဲ့အိမ်လေးတွေဆွေမျိုးအိမ်လေးတွေမှာဒီလိုပဲအဆင်ပြေတဲ့လူကကတ်နေရတယ်အဆင်မပြေတဲ့လူကတော့ဒီတန်ရကျွန်တော်တို့ပြေးထားတဲ့လိုင်ကန်းလေးတွေမှာပဲအဲအားမှာပြရာမပေးမချင်းလေးတော့ဆွဲမချမချင်းလေးတော့နေနေသေးတာပေါ့ပေးနေသေးတာပေါ့နန်းစီဒီယံမဖြစ်တော့ပဲစီဒီယံဖြစ်နေတဲ့ဝန်ထမ်းနေနေလဲတော့လုပ်နေသေးပါလေဒီဆန္ဒပြပွဲတွေမှာပါဝင်ပူးပေါင်းလှုပ်ဆောင်နေပါသေးတယ်
ဒီနေ့မှလည်း6မြို့မှာကြောက်ကြားတပိတ်ကိုအချိန်တိုကျင်းပနိုင်ခဲ့တယ်လို့သူကပြောပါတယ်။ဖေဖော်ဝါရီလ1ရက်စစ်အာဏာသိမ်းကြီးတပတ်အကြာဖေဖော်ဝါရီလ8ရက်ကစပြီး6ရင်းနှံမြေအလုပ်သမား1000ကျော်တညီတညွတ်ထဲစန္ဒပြခဲ့ကြပေမဲ့အခုတော့စာဝတ်နေရေးခက်ခဲနဲ့မိသားစုဝင်တွေကိုနှောက်ယှက်ချင်းချောက်မှုတွေရှိနေတဲ့သတင်းတွေကြောင့်အလုပ်ပြန်ဝင်ကြရသူတွေရှိနေတယ်လို့သူကပြောပါတယ်။
ဒီစီရီယံဖြုတ်သွားတာတော့400ကျော်ပါတော့တယ်400ကျော်905ကားကြီးလို့ခေါ်ရဲဟိုဖမ်းမယ်စီးမယ်အားစုတွေကိုဒုက္ခပေးမှကြီးကြောက်ကြရဲနေအေဟိုနေလည်းကောင်းကောင်းမရေရညလည်းကောင်းကောင်းမရေရဘယ်ရှင်ဝင်းဆွဲမှမသိတဲ့ဘဝတည်းကိုဖြစ်ကြရဲအဲ့တော့အဓိကတော့ကြောက်တဲ့စိတ်တစ်ခုရဲ့နဲ့ထပ်သွားကြတာပါအဲလုံးကျုံစစ်ချရမှုဆိုတော့မရှိဘူးပေါ့ဗျာဘယ်သူမှတဲတိတ်ပြီးတော့ဘယ်ချင်းလာဆွဲမယ်ဆိုတော့မသိဘူးဘယ်ချင်းကြီးပြူမယ်ဆိုတော့မသိဘူးဒီနေရာအင်းကအခက်အခဲဖြစ်စားဟုတ်တော့ဘူးအခက်အခဲဖြစ်တော့ဟိုဒီဖမ်းမစီမောင်ကိုလည်းစိုးရင်ရယ်ဘယ်ရမှလည်းအမခံချက်ကမရှိဘူးဖြစ်နေတယ်ကျွန်တော်တို့ကလည်းဒီတိုက်ပွဲကိုစုံထီတိုက်ပွဲဝင်ပြီးသွားမယ်လို့ဒီနေရာကြီးပြောပါတယ
်6ရင်းနှံမြေမှာဌာနပေါင်းစုံကရေနံဝန်တိုင်းအင်အား1000ကျော်ရှိရမှာလက်ရှိအကြမ်းမဖက်အာဏာပြည်ဆန်စဲအလုတ်သမား609ဦးရှိနေစေဖြစ်ပြီး400ကျော်ကတော့စာဝတ်နေရေးအခက်အခဲတွေကြောင့်အလုတ်ပြန်ဆင်းကုန်ကြတာပါလောလောဆယ်မှာ6မြို့မူလတန်းကနေအထက်တန်းပြအထိဆရာဆရာမတွေနဲ့ပညာရေးဝန်ထမ်းစုစုပေါင်း489ဦးကိုလည်းမေလ17ရက်နေ့နေဆွဲနဲ့နိုင်ငံဝန်ထမ်းဤဥပဒေ161ဤဥပဒေခွဲကာကြီးဤဥပဒေ190နီဥပရေခွဲကကြီးတို့အရာလုံလောက်တဲ့အကြောင်းပြချက်မရှိပဲခွင့်မဲ့ပြက်ကွက်ခဲ့တဲ့အတွက်ဆိုပြီးညွှန်ကြားရေးမှူးဒေါက်တာချိုချိုမြတ်အောင်ရဲ့လက်မှတ်နဲ့အလုတ်ရက်စဲကြောင့်အမိန့်စာထွက်ထားပါတယ်။6မြို့ကအကြမ်းမဖက်အာဏာပြည်ဆန်နေတဲ့မြမရင်နံနဲ့တဘာဝတံဝေဌာန MOGE 6ရင်နံချက်ဆက်ရုံနဲ့တခြားရင်နံဌာနတွေကအလုတ်ရန်နာခံရတဲ့ဝန်ထမ်းစုစုပေါင်းကတော့609ဦးရှိပါတယ်။ မြန်မာရင်းနှံတဲ့သဘာဝတံခွေကဝန်ထမ်းတွေကိုအလောက်ရနာချောင်းအမိန့်စာမှာတော့6လအတွင်းအယူခံဝင်နိုင်တယ်လို့ဖော်ပြထားပါတယ်ရှင
်။ထိုင်းမြန်မာနယ်စပ်ကက္ကနဗူရီပြည်နယ်အတွင်းမှာထိုင်းလူ့ရုံရေးတပ်ဖွဲ့တွေတင်းကျပ်စွာချထားတဲ့ကြားကပဲမြန်မာနိုင်ငံသားအများစုပါဝင်တဲ့တရားမဝင်နိုင်ငံသားတွေဝင်ရောက်လာတာမလကနေမီလာအထိဆိုရင်လူဦးရေ 3,000 ကျော်ရှိကြောင်းထိုင်းအနာပိုင်းတွေကထုတ်ဖော်ပြောဆိုခဲ့ပါတယ်။ဒီသတင်းကိုကျမမအေးမာကတင်ပြပေးမှာပါ။ထိုင်းမြန်မာနယ်စပ်ကက္ကနဗူရီပြည်နယ်ထဲကမလကနေမီလာအတွင်းတောလန့်တွေကနေတဆင့်မြန်မာနိုင်ငံသားတွေအစုလိုက်အပြုံလိုက်ဝင်ရောက်လာနေတာကြောင့်ထိုင်းအနာပိုင်းတွေကလုံခြုံရေးတင်းကျပ်ပြီးဖမ်းဆီးမှုတွေလုပ်နေတာပါ။မလာကနေမေလလယ်အထိဖမ်းမိတဲ့တရားမဝင်နိုင်ငံသားသား 3,000 ကျော်ရှိကြောင်းထိုင်းအနာပိုင်းတွေကထုတ်ပေါ်ပြောဆိုချက်တွေကိုကိုးကားပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားရေးလှုပ်ရှားသူဦးမင်းဦးကအခုလိုပြောပြပါဗ
ျ။သုံးကအပေါင်းပေါ်ပြောမှဆိုမလာနေပြီးတော့ဒီကုကျွန်တော်တို့ဟိုနားလာတိုင်းပေါ့နော်။အဲ့တော့မလာတဲ့တစ်ခုတည်းမှာဆို 1,300 ကျော်မြည်တယ်။ဒေဒီကမှာက 1,300 ကျော်တော့ 1,300 ကျော်ပြန်ပြီးတော့နောက်ကျန်တဲ့အားရအခုနောက်ပိုင်းဆက်မိတာပေါ့ဒီဟာကတော့တွင်းနေဆက်မိတာဟု
တ်ကဲ့
အပေါင်းလိုက်တယ်ဆိုလို့ရှိရင်3,000ကျော်ဖြစ်သွားတယ်နောက်ပြီးတော့လည်းပမာအများဆုံးပေါ့ဒီဟာအခုကျွန်တော်ပြောတာဟိုမြန်မာတစ်ခွက်တည်းကိုပြောတာမဟုတ်ဘူးနော်မြန်မာရောလာဝရောကမ္ဘောဒီးယားရောပါတယ်ဒါပေမဲ့မြန်မာကအဲ့ဒီမှာအများဆုံ
းမြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုစီးပွားရေးအဆင်မပြေမှုတွေကြောင့်အင်ဒီနာချင်းထိုင်းနိုင်ငံတွေကိုမြန်မာနိုင်ငံသားတွေအစုလိုက်အပြုံလိုက်ဝင်ရောက်လာနေကြတာဖြစ်တယ်လို့လည်းအလုသမားအခွင့်အရေးလှုပ်ရှားသူတွေကသုံးသပ်ကြပါတယ်။ကချနဗူရီပြည်နယ်စံခဗူရီခရိုင်နောင်လူနယ်စပ်ကနေတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကိုဖမ်းမိတာဟာဧပြီလနဲ့မေလတလကျော်အတွင်းမှာပဲ928ဦးရှိတယ်လို့လည်းနောင်လူနယ်စပ်မှာရှိတဲ့ထိုင်းနယ်ခြားဆောင်တပ်ကမနေ့ကထုတ်ပေါ်ပြောဆိုခဲ့ပါတယ်။မေလ13ရက်နေ့ကတော့ပကြွခရိုင်ထဲမှာမြန်မာနိုင်ငံသား50လောက်ထပ်မံဖမ်းဆီးခံရကြောင်းဦးမင်းဦးကဆက်ပြောပြပါတယ်
။50ကဒီကျွန်တော်တို့ပကြွခရိုင်ပေါ့နော်။အဲဒီတံပေါ်ကကြတော့ကျွန်တော်တို့အောင်ဝိုင်းလို့ခေါ်တဲ့ဒီရွာအမေကတော့ရွာမတ်တနည်းဟောက်ကလေးအရင်းများနေရောအော်ဝင်လာတော့ရအဲ့ဒီမှာမိတာပေါ့။ဒါမျိုးနေတာပေါ့။ဒါပကြွမျိုးနဲ့မျိုးရမျိုးနဲ့မျိုးပေါ့။အဲဒါကတော့သူတို့ကလည်းကြွေးကြရခုနလိုပြောလို့မှန်။ဘုံမှာလည်းနေစရာစားစရာလုပ်ကင်ရှားပါတာမရှိတဲ့ခါကျတော့နောက်ဆုံးတော့ဆိုင်းရတော့ဒါဟိုဘယ်လိုကအနည်းသက်ဆုံးနဲ့ဖြစ်တယ်လေ။နောက်တစ်ခုကဒီမှာရှိတဲ့စုမျိုးသားချင်းတွေဟိုခေါ်လို့အဲ့လိုမျိုးပေါ့ဆက်ပြောလို့လာကြတာလည်းရှိသလိုအဲနောက်ပွဲစားတွေရတာအရင်ကျွန်းတဲ့ဟာကိုစစ်ဆေးစားထားတာပေါ့
ထိုင်းနိုင်ငံတဲကိုခိုးဝင်လာတဲ့မြန်မာနိုင်ငံသားတွေဟာအရင်ကဆိုရင်၁၀ကနန်းလောက်အစုဝေးတာရှိခဲ့ပြီးမဲ့အခုလပိုင်းနေမှာတော့တနေ့တည်းရာကနန်းလောက်ထိဝင်လာနေကြတာပါထိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေလုံခြုံရေးအားနည်းတဲ့တောလန်းတွေကိုတုံးပြီးဝင်လာနေကြတယ်လို့လည်းထိုင်းအနာပိုင်းတွေကဆိုပါတယ်တချို့လည်းကျေးရွာတွေကိုရောက်ပြီးတပတ်ဆက်ရဲတာမှထိုင်းနိုင်ငံသားတွေသတင်းပေးလို့ဖမ်းမိတာတွေလည်းရှိနေပါတယ်ထိုင်းရဲဘော်ချုပ်နရစ်ထဝံဝုံနဲ့အဖွဲ့ဝင်တွေဟာအခုရက်ပိုင်းအတွင်းမှာထိုင်းမြန်မာနယ်စပ်ဒေသတွေကိုရဟယင်နဲ့တွားရောက်ဆစ်ဆေးခဲ့ပြီးနယ်စပ်လုံခြုံရေးကိုပုံမှန်စောင့်ကြည့်ဖို့အတွက်သက်ဆိုင်ရာနယ်စပ်အနာပိုင်းတွေကိုပြောကြားခဲ့ပါတယ်ဒါအပြင်လုံခြုံရေးတပ်တွေကိုတုံ့ပြန်ချထားပြီး24နာရီခင်းလဲဖို့ညွှန်ကြားခဲ့တယ်လို့လည်းဒေသဆိုင်ရာထိုင်းသတင်းတွေမှာဖော်ပြကြပါတယ်ရှင
်။ COVID-19 ရောဂါတစ်ချိန်ထိုးကူးစက်ပြန့်နှံ့နေတဲ့အိန္ဒိယနိုင်ငံမှာပိုကူးခံရသူ22သန်းကျော်ထိရောက်လာပြီးတော့ဆေးရုံတွေမှာလူနာကရင်တွေလည်းမလုံလောက်တော့သလိုလူနာတွေအတွက်အောက်ဆီဂျင်တွေလည်းမလောက်မကဖြစ်နေပါသေးတယ်။ဒီအချိန်မှာပဲအိန္ဒိယလူဦးရေရဲ့200ခန့်လုံးရှိတဲ့ Sick လူမျိုးတွေကလည်းကာယောဂါပဲဝိုင်းဝန်းကူညီဖို့ရှေ့ရန်ကနေပါဝင်လောက်ကင်လာကြပါတယ်။ Rider စတင်းကိုအခြေခံပြီးတော့ကျွန်မနောက်လောက်ဆက်ပြီးပြောပြပါမယ်။ COVID-19 ရောဂါနေ့စဉ်ကူးခံရတဲ့သူ3သိန်းကျော်ရာသတင်း3မှတ်ထပ်ရောက်လာပြီးဖြစ်တဲ့အိန္ဒိယနိုင်ငံမှာဆေးရုံတက်ခွင့်ရပို့ဆောင်ရင်ကားထဲမှာတိုင်းလူတွေသေဆုံးနေရပါတယ်။ဒေလီမြို့ကစေယုံတွေမှာလည်းကရင်တွေမလုံလောက်တော့တဲ့အတွက်လူနာတွေပြန်လွတ်နေရပါတယ်။ဒီလိုအချိန်မှာပဲ Sick လူမှုအသိုင်းအဝိုင်းကကိုဗစ်လူနာတွေအတွက်သီးသန့်လူနာဆောင်တွေအောက်ဆီဂျင်တွေနဲ့အခမဲ့ထမင်းကျွေးဖို့လည်းစီစဉ်ထားကြပါတယ်။ New Delhi မြို့မှာရှိတဲ့ Sick ဖျားချောင်းကိုတာဝန်ယူစောင့်ရှောက်ထားတဲ့ကော်မတီကဖျားချောင်းဝန်ကြီးထဲမှာကရင်150ဆန့်ကိုဗစ်လူနာဌာနကိုပြင်ဆင်ထားပါတယ်။ Sick ဖျားချောင်းတော်စောင့်ရှောက်ရေးကော်မတီဥက္ကဋ္ဌမဂျင်ဒရာစင်ရှီရာဆာကအခုလိုပြောပါတယ်။
जो सबसे बड़ी बात आपने नोटिस दिया होगी
ये एक ऐसा दौर है जिसने सबको डरा दिया है
अकुनी लो अनिल दुरे को कुनी आमे सुरेसी डाका चनोरो दुदारे मा पाला बिदा बा अकु छे मा लुराई चावला नि बारे पीगेरे दे जो पोकु से प्याना नि रे छे मा लुरे चावला से पोम्या ला बेमे दिदिचिन कुसे मु जारो अते अनि ये पोठी काई बारे इजिन नों गा रो कोवि कुसे खंठा रे मितासु विनने ने टाउ लुरे अनी का मने जिन जा बाबु अरी लो छे म्यो मा टाउ इंडिया पिदिन मा यो गबा अनत मा बा सिक लु म्यो रे गा कुनी बो नाउ मटों गे बाबु
ပါကြောင့်လဲဆိုတော့ကျွန်တော်တို့ရဲ့ဘာသာတရားရဲ့စတန်ဒန်ဘိုးတွေအခြေခံအယူဝါဒတွေကလူသားတို့ကိုကူညီဖို့ဖြစ်ပါတယ်။လူဦးရေတာမောင်ထောင်လေးရာနေပါရှိတဲ့အိန္ဒိယနိုင်ငံမှာစစ်ခလူမျိုးတွေကနေ့ရက်ခိုင်နှုန်းရှိပါတယ်။ကြည်ရင်းမှာခုလိုအကြအတဲတွေနဲ့ရင်ဆိုင်နေရတဲ့အခါတိုင်းစစ်ခလူမျိုးတွေရှေ့ထွက်လာပြီးအကူအညီလိုအပ်နေသူတွေအတွက်နေစရာစားစရာတွေကမကအခြားလိုအပ်တဲ့အကူအညီ င်ထိရောက်လာပါတယ်။ဆေးရုံကရင်တွေပေါ်မှာလူနာတရင်တွေထဲမှာနဲ့အပြင်းမရထားတဲ့ကားတွေထဲမှာရင်လူတွေနေစဉ်အသက်ဆုံးရှုံးနေကြတာပါ။နိုင်ငံတကာအတိုင်းဝိုင်းကလည်းအိန္ဒိယအတွက်ဆေးပစ္စည်းကိရိယာတွေကိုထောက်ပံ့ကူညီနေကြပေမဲ့မလုံလောက်သေးပါဘူး။နိုင်ငံတောင်ပိုင်းဘင်္ဂလူးဝါမြို့မိသကျိုဆန္ဒမှာလဲကိုဗစ်ကြောင့်သေဆုံးသွားသူတွေတင်လာတဲ့လူနာတင်ရင်းနှီးရှည်ကြီးကိုတွေ့ရပါတယ်။သေဆုံးသွားသူတွေရဲ့မိသားစုတွေကပါအလောင်းတွေမရှိဖို့ထင်းမုံတွေကိုဝိုင်းပြီးတော့ကူညီပြင်ဆင်နေကြတာပါ။မိသကျိုဆက်ဝန်ထမ်းတဦးဖြစ်တဲ့ကုမာကအခုလိုပြောပါတယ
်။ဟုတ်ကဲ့ဘာလုပ်ကြတာဆို။ဟာ။ इधर 25 उधर 25
တရက်ကိုကိုဗစ်ကြောင့်တည်တဲ့လူ90လောက်မိသကျိုရပါတယ်။ဒီဘက်မှာ25လောက်ဟိုဘက်မှာတော့25လောက်မိတကြိုရပါတယ်ဒီကိုမနေ့9နာရီလောက်မှအလုပ်ဝင်ပြီးည10နာရီလောက်အထိလုပ်လို့ရပါတယ
်ညူဒေးလီမြို့နယ်မလမကမှာရှိတဲ့ဂါဇီယာဘတ်မြို့မှာတော့ဆစ်ခ်လူမျိုးရဲ့အဖွဲ့ကအရေးပေါ်အကူအညီလိုအပ်နေသူတွေကိုအောက်ဆီဂျင်အခမဲ့ထောက်ပံ့ပေးနေပါတယ်ဆစ်ခ်ဖျားကြောင်ဝင်အပြင်ဘက်မှာတော့ကိုဗစ်လူနာတွေတင်လာတဲ့ကားတွေစိုက်ကားတွေနဲ့ပြည့်ရှာနေပါတယ်စေတနာဝန်ထမ်းတွေကလည်းလူနာတွေကိုအောက်ဆီဂျင်ဘူးတွေလိုက်ပြီးတော့တပ်ပေးနေကြတာပါ။ဒေလီမှာသတင်းမှတ်နဲ့ချီကိုဗစ်ရောဂါကန့်သတ်ချက်တွေထုတ်ပြန်ထားတဲ့အတွက်စားရေးတောက်ရေးအခက်အခဲဖြစ်နေတဲ့ကိုဗစ်လူနာတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုလည်းအခမဲ့ကြွေးဖို့ Sick Committee ကပြင်ဆင်နေပါတယ်။နိုင်ငံတော်ဝန်ကိုဗစ်ကြောင့်သေဆုံးသူတွေကလည်းနေ့စဉ်ထောင်ချီရှိနေတဲ့အတွက်ဒီနှုန်းနဲ့ဆိုရင်တော့ဩဂုတ်လရောက်မှာကိုဗစ်ကြောင့်သေဆုံးသူနိုင်ငံတော်ဝန်သက်တမ်းအထိရှိလိမ့်မယ်လို့လည်းအစိုးရတာဝန်ရှိသူတွေကခန့်မှန်းထားတာဖြစ်ပါတယ်။ကျမနှောင်လောပ
ါအမေရိကန်ပြည်သူကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်ကကျောင်းဝင်း23ဦးပါကိုဗစ်ကာယောဂါကာလအတွင်းကျောင်းသားသတင်းတောက်တွေသတင်းပေးဖို့တဲ့ကျောင်းစာဆောင်လေးတွေဟာအတော်လေးရေးပါခဲ့ပါတယ်အဲ့ဒီကျောင်းသတင်းစာတွေဟာပြည်နယ်တစ်ခုလုံးအတွင်းကသတင်းချက်လက်တွေဖလှယ်တာသတင်းတွေကိုစူးစီးနိုင်ဖို့အတွက်အွန်လိုင်းဝါယာကတစ်ဆင့်ချိတ်ဆက်လာကြတယ်လို့ဖြူရီသတင်းတောက်မိုက်ဆူလီဗန်ဒီတာပြပူတဲ့သတင်းကိုကုညင်းညာပြောပြပါလိမ့်မယ်။
ကျောင်းသားအပေါင်းသူစုစုပေါင်း 48,500 ရှိတာကြောင့်ကယ်လီဖိုးနီးယားပြည်နယ်အစိုးရတက္ကသိုလ်စနစ်ဟာအမေရိကန်မှာအကြီးဆုံးဖြစ်ပါတယ်။ကိုဗစ်ကပ်ရောဂါကြောင့်အတန်းတွေအွန်လိုင်းကပြောင်းလဲတင်ကြားနေရတဲ့အချိန်မှာကျောင်းသားတွေအနေနဲ့ကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ် CSU စနစ်ထဲကသတင်းတွေကိုသိကျင်ကြပါတယ်။ Cal State Newswire တီထောင်သူ ADM McGolin က
But that all the poor when they have the dream of the day, the little deputy, the job of the day, 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 the job of the day,
the day, the day, the day, the day, the day, the day, the day, the day, the day, the day, the day, the day, the day, the day, the day, the day, the day, the day, the day, the day, the day, the day, the day, the day, the day, the day, the day, the day, the day, the day, the day, the day, the day, the day, the day, the day, the day,Slack ဆိုတဲ့အင်တာနက်စကားပြောလို့ရတဲ့နေရာမှာကျောင်းသားသတင်းသမားတွေတွေ့ဆုံကြပြီးတော့သတင်းတွေကို Substack ဆိုတဲ့နေရာမှာတင်ပြကြပါဗျ။လက်တလောကျောင်းသားဝါယာသတင်းတွေမှာအာရှຫນွယ်ဘွားအမေရိကန်တွေလူမျိုးရေးခွဲခြားတိုက်ခိုက်ခံရတဲ့အကြောင်းတွေတင်ဆက်ကြပါဗျ။ San Francisco ပြည်နယ်တက္ကသိုလ် Golden Gate Express သတင်းစာကSamantha Lorey က
Not everybody is in
စနပြပွဲကြီးဖြစ်နေတဲ့မြို့ကြီးတွေတိုင်းမှာကျောင်းသားတွေရှိတာတော့မဟုတ်ပါဘူး။ San Francisco မှာတော့အမေတခုခုရှိတတ်ပါတယ်
။ Los Angeles မြို့နာက Dominguez Hill, Cal State တက္ကသိုလ်ကကျောင်းသားတွေကလည်းကျောင်းတွင်းနဲ့ကျောင်းပြင်ပသတင်းတွေကိုတင်ဆက်ကြပါတယ်။ကျောင်းသတင်းစာ Bulletin ရဲ့ Editor ချုပ် Taylor Helms က
So a lot of our
ကျမတို့ပွင့်ပွင့်လင်းလင်းရေးထားတဲ့သတင်းကြီးတွေအများစုဟာလူမျိုးရေးခွဲခြားမှုတွေမလုပ်ဖို့ကိုဗစ်စီကံပြောင်းလဲမှုတွေအကြောင်းနဲ့တက္ကသိုလ်တွေကအသည့်တိဆောက်မှုတွေအကြောင်းအပါအဝင်အွန်လိုင်းကသင်ကြားမှုတွေမှာ တက္ကသိုလ်ကကျောင်းသားတွေကိုဘလို့ကူညီနေတယ်လဲဆိုတဲ့သတင်းတွေပါလို့ပြောသွားတာပါ။လူအများစိတ်ဝင်စားတဲ့သတင်းတွေကိုမျှဝေတာများပါတယ်။လက်တလောဘွဲရခဲ့ပြီးကျောင်းသားသတင်းစာဘူလက်တင်ကိုဆက်ကူညီနေသေးတဲ့ကျောင်းသူဒက်စနီဂျက်ဆင်ကလည်းကွဲပြားတဲ့အမြင်တွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ
် Don't hire me just
Black Lives Matter ဆန္ဒပြလှုပ်ရှားမှုတွေဖြစ်နေတဲ့အချိန်မှာလူမဲသတင်းတော့မရှိလို့ကျမကိုအလုတ်ခန့်တာမျိုးမလုပ်စေချင်ပါဘူးလူမဲတွေရဲ့အမြင်ကိုသိကျင်တာမျိုးရဲတပ်ဖွဲ့တွေရဲ့ရက်စက်မှုလူမဲအဖြစ်ဖြတ်တန်းရတဲ့ဘဝအတွေ့အကြုံတွေသာမကတခြားအကြောင်းအရာတွေကိုပါသိကျင်ပါပါကျမကိုအလုတ်ခန့်ပါလို့ပြောသွားတာပါကျောင်းသားတွေတင်ပြတဲ့သတင်းတွေဟာတခြားမှမရနိုင်ဘူးလို့အကြံပေးဆရာတဦးဖြစ်တဲ့ Gray Masker ကပြောပါတယ
် You're not going to see this LA Times တို့လို San Diego Union Tribune တို့လို Bakersfield California တို့လို့သတင်းစာတွေမှာဒီလိုအကြောင်းတွေတွေ့ရမှာမဟုတ်ပါဘူးကျွန်တော်တို့တင်ဆက်တဲ့မူရင်းအရေးအသားအကြောင်းအရာတွေကဘယ်နေရာမှာမှမရနိုင်ပါဘူး
တက္ကသိုလ်တွေအားလုံးမှာသတင်းတင်ဆက်တဲ့လုပ်ငန်းစဉ်ကအတူတူပဲလို့မန္တလေးအမတ်တို့လိုကျောင်းသူသတင်းသမားတွေကထောက်ပြပါတယ
် Student Journalist
ကျောင်းသားသတင်းသမားတွေကိုအထင်သေးတာတကယ်သတင်းတော့မဖြစ်သေးဘူးဆိုတဲ့ပုံမျိုးကြုံရပါတယ်။ဒါပေမဲ့လည်းကျမတို့ကအဖြစ်အပျက်တွေအကြောင်းအရာတွေတူပေမဲ့လည်းမတူတာကကျမတို့တက္ကသိုလ်သတင်းတွေကိုအလေးထားပြီးဖော်ပြတာပါလို့ပြောသွားတာပါ။ကာယောဂကာလအတွင်းကျောင်းသားကျောင်းသူတွေအနေနဲ့သတင်းတွေကိုသိရဖို့အတွက်လှုံ့ဆော်နေကြတာပါခင်ဗျာ
။ဒီတော့ Passion Season တွေကိုတင်ဆက်ပြီးတော့ပါမယ်။အရင်ဆုံးတော့မြန်မာနိုင်ငံလူခွေအခြေအနေတွေကိုတင်ဆက်ပေးနေကြဒုတန် Season ဖြစ်ပါတယ်။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွေရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Kiron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့မြန်မာစီးပွားရေးအကျပ်တဲဟာဆိုးဝါးတစ်ထပ်ဆိုးဝါးနေပါပြီနိုင်ငံလူကြီးရဲ့ထဝက်ခန့်ဟာလည်းနောက်နှစ်မှာဆင်းရဲသွားလိမ့်မယ်လို့ကြိုတင်ခန့်မှန်းချက်တွေထွက်ပေါ်နေပါတယ်ငွေကြေးချို့တဲ့သူတွေဟာအလုံးလက်မဲ့ဖြစ်လာပြီးနိုင်ငံအနှံ့အပန်းနဲ့ချီပြီးဆာလောင်ငတ်မှုကျန်းကျန်ကိုကြုံတွေ့လာနိုင်ပါတယ်ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်ကျွန်တော်ဆိုရဦးဆိုရင်မာရီကစပိန်အောင်မရှိတော့လမ်းလျှောက်ပြလုံးလာတခါရရင်တငယ်ချင်းလိုက်ပို့လာကြည့်လာကြည့်လဲနေချမ်းနေကြည့်ကိုဒီလိုတဲ့စပိန်နဲ့ဒီတော့ကြီးရုပ်ကစပိန်တော့မရှိတော့နိုင်ရောက်ပြီလားဒါကလေးသူတို့လုံမာတဲ့ချိန်ဆိုကိုမောင်နိုင်ရောက်ပြီလို့လား
ရှန်ကုံမျိုးလှိုင်းတရာမျိုးနဲ့ရဲ့ဈေးတစ်ခုကကြကြအလုတမားကိုနိုင်ဝင်းဖြစ်ပါရဲ့သူဟာလွန်ခဲ့တဲ့နှစ်လလောက်ကကိုပိုင်ကြကြရင်လုတ်ခဲ့ပေမဲ့အခုတော့သူများဆိုင်မှာအလုတမားပြန်လုံနေရပါပြီလှိုင်းတရာမှာအာနာရှင်စန့်ချင်ရေးဆန္ဒထုတ်ဖော်သူတွေကိုအကြံဖက်ဖြိုခွင်းတဲ့မတ်လ14ရက်နေ့နောက်ပိုင်းအခြေအနေတွေမငြိမ်သက်တာကြောင့်သူဆိုင်ပိတ်လိုက်ရကနေပြန်ဖွင့်ဖို့လည်းမတက်နိုင်တော့တာပါတရက်4000ရတဲ့အလုပ်အတွက်သူဟာမနေ့3နာရီကျော်လောက်ဆိုရင်သူနေထိုင်ရာကျူးကျော်ကျဲလေးတွေစူဝေးနေကြတဲ့နေရာကနေဈေးကိုခတ်တတုပ်သွားရပါတယ်မနေ့4နာရီအချိန်မချွတ်ရတဲ့ညမချွတ်ရအမိတ်ကြောင့်အဖမ်းခံရမှလည်းစိုးရိမ်ရပါသေးတယ်ဈေးတွေကကြက်ကြိုက်မှလုတ်တဲ့အလုပ်ဖြစ်တခြားနေစားအငှားခေါ်တဲ့အလုပ်လဲရရင်ရသလိုလိုက်ရင်အိမ်သုံးစည်းအတွက်စူးစမ်းရှာဖွေနေပေမဲ့မိသားစု6ယောက်စာအတွက်မလုံလောက်ဘူးလို့သူကပြောပါရယ်ကိုနိုင်ဝင်းနေရဲ့ကျူးကျော်ရက်ွက်ထဲကအိမ်တော်စု1800ဝန်းကျင်ဟာလဲကျွေးပူမိနေကြရပါပြီ
အရင်တော့ဆိုရင်လုံအောင်လို့ဆိုင်ရန်လုပ်တဲ့လူကြီးတွေတော့အဲ့အရာတွေကကြာပိတ်ကြတာကြာတော့ဥမာလို့အဲ့လိုမျိုးအထယ်ပေါင်လဲပြီးတော့ပေါင်ကြတမင်ပေါင်လဲပြီးပေါင်အဲ့လိုမျိုးစားလိုက်ကြတယ်အများကြီးပဲမှာအိမ်မှာရင်းရှင်းမနေ့ကနေ့ဆက်အိမ်ကြတော့လေနာပီးလေးပုံနိုင်မှုနဲ့မှစံသွားယူတဲ့အဲမျိုးစတုံပိုင်းတောက်လို့မိသားကတော့တမောင်လူကြည့်ကြည့်ကြောက်ကြောက်နေကြောက်ကြောက်နေဘယ်လိုကြောက်နေအဲ့လိုမျိုးစားနေကြတာနေရင်ဘက်တော့ချက်မစားဘူးညဘက်ကတော့နေရပေါင်းနက်နက်ကိုတည်ရဲဟိုတနက်တည်းပေါင်းစားရတယ်သူတို့တွေက
ဆန်ကယ်ကယ်ရီသမားပယံနေစားသမားနဲ့ဆက်ရုံအလုပ်သမားတွေများတဲ့သူတို့အဝန်အဝိုင်းလေးဟာကိုဗစ်ကာလအတွင်းမှာလည်းအလုပ်လက်မဲ့ဖြစ်ကုန်ကြပြီးအထိနာခဲ့ကြရပါတယ်စားစရာအတွက်ဘုန်းကြီးကျောင်းကဆုံးပြန့်ဝေယာနဲ့အလူရှင်တွေကိုစောင့်မျှော်ခဲ့ရတာပါ။စေယုံတချို့ပြန်ဖွင့်လို့ဝင်ငွေရတာလာပိုင်းသာရှိသေးတဲ့အချိန်မှာတာအနာတိန်တဲ့အတွက်အလုပ်တွေပိတ်ကုန်လို့သူတို့လမ်းကြောက်ခဲ့ရပြန်ပါပြီ။စေအနာတိန်ပြည့်နောက်အထယ်ကျုံလို့သာနှစ်သိန်းနီးပါးနဲ့ဆောက်လုပ်ရေးလို့သာ ตรงนั้นก็นี่เลี้ยงที่เราการเรียนสองช่องตัวเองลูกเราตั้งมาตั้งมาการเรียนนี่ปีอะไรเช่นก็มีสมุทรในที่ชี้ยาอยู่ในเด็กคุกที่ได้ชีวิตได้ก็เที่ยวเราตั้งมาไม่ออกมาการ์ดใช้ลาซ่าก็เนื้อเสียสาเสียจากมายาโลเนื้อเปลี่ยนตัวเกียร์บ้าบีเช่นก็ชาวโลกเราตั้งมาพิจารณาตัวมาอยากจะวิ่งเวียนตัวมาเที่ยวลาซ่าเนื้อมาชีได้มีตาจูบเปลี่ยนปูนั่งเข้าไปอ่ะคุณรอ ตัวยาจ่าเลยเราไม่ใช่ตัวก็เราเสียเงินไปไหมล่าสุดหนึ่งปีขยันลงแต่ยังโก้ตัวน้องชายตายาบาร์เลยอาซาดาวจะมาพิมพ์ในสีเวียเนื้อเสียจะหายังขาดมาพิมพ์ในปีนี้อะไรจ้ะเอ็งเวก้าเป็นลมมาไม่ลงแล้วบ้าบุอาเชนโบตัวนายก็อยากยาบีเมย์ยามาช่วยยาไม่เจ้าอาเชนโบเส้นโบเวลูปมาเอาใจพี่มูรามันเองลงเนียบ้าซาดิมโยโก้เป็นยาวเนี่ยพิจารณาตัวมาก้า
เนี่ยมาจากอะไรซาตากงสิกันเนี่ยนี่ตัวยังกูมาสูรุ่งเองโอ้กงจ้าสิเนี่ยตัวยังกงจ้าสิเนี่ยยังกูมาสูรุ่งเองอ๋อมาเอาเนี่ยมาเนี่ยตอนเนี่ยนายเอาสูรุ่งเองเฮ้ยจ้าทางยาวเว้ยเช็ดเลยสูรุ่งตัวนัดทางละว่าชีมาสิ่งที่ที่มาจากเฮ้ยจ้าสูรุ่งเองทางบุรีเฮ้ยสูรุ่งเองสิ่งที่อะไรมีกว่าเยอะชีอะวะชีอะขนาดที่มาจากเราเวลาเราหัวมาเนี่ยสายเนี่ยเราสิ่งที่เลยชีอะตัวว่าไม่อะไรชีอะตัวเลยสั่งปัญญาแล้ว
စစ်အာဏာသိမ်းမှုအပြီးမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်တဲ့စစ်ကြမ်းထုတ်ပြန်ချက်တိုင်းမှာအကြဘက်ကပြနေရကိုတွေ့ရပါတယ်။လုပ်ငန်းတွေအရှုံးပေါ်ရာရပ်ဆိုင်းရတာကြောင့်အလုံးလက်မဲ့ဖြစ်လာကြတဲ့အချိန်မှာမြန်မာငွေကြံပိုးကျဆင်းပြီးကုန်စည်နှုန်းကမိုးချီးမြင့်တက်လာပါတယ်။အခြေခံစားကုန်ဖြစ်တဲ့ဆန်စည်းနှုန်းကလည်းရန်ကုန်အပါအဝင်နိုင်ငံတော်မှာဗျမ်းမြစည်းနှုန်းက900ခန့်တော့မြင့်တက်လာပြီးစားသုံးစည်းဗျမ်းမြစည်းနှုန်းက1800ခန့်တော့မြင့်တက်လာတယ်လို့ World Food Program WFP ရဲ့စားနပ်ရိက္ခစည်းနှုန်းစောက်ကြီးလေးလာမှုနောက်ဆုံးတွေ့ရှိချက်အရသိရပါတယ်။ကုန်စည်သယ်ယူပို့ဆောင်စည်းရိမ်မြန်မာရဲ့ကချင်မှာဆန်စည်းနှုန်း4300ခန့်တော့ထိမြင့်တက်သွားခဲ့တယ်လို့စားသုံးစည်းက3200ခန့်တော့ထိမြင့်တက်ခဲ့ပါတယ်။ကချင်လိုထူးခြားကုန်စည်နှုန်းမြင့်တက်တာကိုချင်းရခိုင်နဲ့နေဆက်ဒေသတချို့မှာကြုံတွေ့နေရတာပါ။ငကိုရှိရင်တွေဆင်းရဲနွမ်းပါမှုကိုဗစ်ရိုက်ခတ်မှုနဲ့လက်ရှိနိုင်ငံရေးပြည်ပခါတွေရဲ့ဆင်ခဲတက်ရောက်မှုကြောင့်မြန်မာနိုင်ငံတော်မှာပူပင်တော့ကတွေလှင်းလှင်းမြန်မြန်တိုးမြင့်လာနေပြီးလာမယ့်6လအတွင်းနိုင်ငံတော်ထက်တိုးလူဦးရေ 3.4 သန်းဟာဆလာမှုသိမ့်မှုကိုကြုံရမယ်လို့ WFP ကခန့်မှန်းချပါတယ်။အထူးသဖြင့်ဒီဒုက္ခကိုမျိုးပြနေပြည်သူတွေခံစားရမှာဖြစ်တယ်လို့လည်းဆိုပါတယ်။အခုအချိန်လိုအလုံးလက်မဲ့များပြီးအခက်အခဲရှိနေတဲ့အချိန်ဒီမှာပြည်သူတွေဟာစားဝတ်နေရေးအတွက်မရှိရှိတဲ့ပစ္စည်းကိုအပေါင်းဆိုင်ပို့လာရပါပြီ။ဒါပေမဲ့အခက်အခဲပေါင်းများစွာကိုနှင်းနဲ့ချီပြီးကြုံတွေ့လာရတဲ့ပြည်သူတွေမှာပေါင်းနှံစရာရှိပါအောင်မလား။ရန်ကုန်မြို့မှာအပေါင်းဆိုင်လုပ်ငန်းလုပ်ကိုင်သူတဦးကတော့သူ့ဆိုင်မှာလာပေါင်းထားတဲ့ပစ္စည်းတွေလာပြန်မရွေးကြတော့ပဲအပေါင်းဆုံးတွေများလာတယ်လို့ပြောပါတယ်
။အရင်တော့ကတော့အလုပ်တရားလည်းရှိတဲ့အခါကျတော့အလုပ်တရားအရင်တော့အဆင်ပြေကြတယ်။စာဝတ်ညီကြီးတွေကအဆင်ပြေကြတဲ့အခါကျတော့လူတွေကပေါင်လိုက်ဟာလာပြန်ယူလိုက်ပေါင်လိုက်ပြန်ယူလိုက်ဆိုတော့အခုကပေါင်လိုက်ပြီးရင်လည်းသူတို့ကမယူနိုင်တော့ဘူးလေ။မယူနိုင်တဲ့အခါကျတော့ဒီပစ္စည်းတစ်ခုကိုဆုံးရှုံးသွားတဲ့အခါကျတော့နောက်ထပ်ဝယ်ဖို့ကျတော့လည်းသူတို့ကစီးပွားရေးအဆင်မပြေတော့မဝယ်နိုင်လေ။စီးပွားရေးအဆင်မပြေတော့မဝယ်နိုင်တဲ့အခါကျတော့လူတွေကအခုကငက်တဲ့ဘက်ကိုသွားကိုကြပြီစီးပွားကြတယ်ဆိုတာအဲ့ဒါကိုခေါ်တာပေါင်ဆိုင်ကလည်းလူတွေကအခုအရင်တော့က10ဦးလာရင်အခု2ဦးပဲလာတယ
်2022ခုနှစ်မှာမြန်မာလူဦးရေရဲ့ချက်ဝါဟာလဲဆင်းရဲသွားနိုင်တယ်လို့ UNDP ကအစိုးရကစာထုတ်ပြန်ထားပါတယ်2005ခုနှစ်ကနေ2019ခုနှစ်ထိမြန်မာနိုင်ငံရဲ့ဆင်းရဲနှံပါသူအရေအကျွက်ကိုထောက်ဝဲလျှော့ချနိုင်ခဲ့ပြီမယ်2020မတ်လမှာကြုံရတဲ့ COVID နဲ့အခုအာဏာသိမ်းမှုကြောင့်အဲ့ဒီတိုးတက်မှုဟာဇောက်ချိုးကျလာတာပါ။ကမ္ဘာပံကလည်းယခုနှစ်မှာမြမစီးပွားရေးဟာဆေးရခိုင်နှုန်းကျုံသွားမယ်လို့ခန့်မှန်းထားပါရဲ့။ WFP ကတော့မြန်မာနိုင်ငံသား2သန်းကျော်အတွက်စားနပ်ရိက္ခာကူညီ6ပတ်ပေးမှာဖြစ်ပါရဲ့။အများအားဖြင့်ရန်ကုန်တိုင်းကဆင်းရဲနှံပါမှုအမြင့်မားဆုံးမျိုးနဲ့ဆယ်ခုမှာအတောင်ချေပေါ်မှာဖြစ်ပြီးလက်နက်ကန်ပြိပခါကြောင့်မကြသေးမီကနေရဲစွန့်ခွာချွတ်ပြေးရသူတွေအပါအဝင်ထိခိုက်နေနိုင်ရတဲ့ရရလူစုအတွက်လည်းလိုအပ်ရင်ကိုကြီး6ပတ်ဖို့အစဉ်သင့်ပြင်ဆင်ထားတယ်လို့သိရပါတယ်။
လှိုင်းသားရမှာတော့အခုထိနိုင်ငံတကာအကူအညီလာတာမတွေ့သေးပေမဲ့ပြည်သူချင်းလာကူရာတော့ရှိရဲ့လို့အဲ့ဒီမျိုးနယ်မှာနေတဲ့သူကဆိုပါတယ်နိုင်ငံတကာကဘယ်လိုလာကူမယ်ဆိုတာမသိပေမဲ့အခုလာကူနေတဲ့သူတွေမှာတော့လုံခြုံရေးသတိထားဖို့လိုတယ်လို့လှိုင်းသားရမျိုးနယ်နေသူတို့ကပြောပါတယ
်ကျွန်တော်တို့ဘယ်လိုပြောလဲဆိုတော့သူတို့ဒီလူရှူရာတန်းနာမှာအဲ့ဒီလိုဒီလိုင်းသူတို့ချင်းသူတို့နဲ့တန်းတူတယ်ဆိုသူတို့ကအကုန်လုံးယူချပါအောင်ဆိုတော့ကျလူဝါပြေသနာဂျာမာရာဆိုရင်အထူးတော်ခံအောင်ခေါ်ရမှာသူတို့က
မိသားစု6ယောက်မှာထမင်းနတ်မယုံဝင်ွေသာရှိလို့နိုင်ငံရေးတိချက်ပို့ဆိုးလာမှာစိုးရိမ်နေတဲ့ကိုနိုင်ဝင်းကတော့
တမီးရကလေးဟိုဝင်ဝင်ပဲရှိတယ်ဒါပေမဲ့စားဖို့တောက်ဖို့ပဲရတယ်ပူချံမရှိဘူးမယ်ဘယ်လိုဝီယိုမျိုးနိုင်ငံရေးကလည်းပြင်နေတယ်တကယ်လို့ပြပါမှာမပြည့်ရဘူးတော့ပူချံမရှိတော့မှာ
သူတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနမယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်နဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်မှလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ဒုတန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။တော်ရှင်ပါခင်ဗျာ။မြန်မာနိုင်ငံထွန်းမှာ2010တောင်ပိုင်းငွေငွေရေးပြောင်းလဲတွေဖြစ်လာပြီးတဲ့နောက်George W. Bush ဦးစီးတည်ထောင်ထားတဲ့ Bush Institute ကနေပြီးတော့မြန်မာလူငယ်တွေအတွက်နှစ်စဉ်လိုပဲလူငယ်ခေါင်းဆောင်မှုသင်တန်းတွေဆောင်ရွက်ပေးခဲ့တာရှိပါတယ်။အခုဒီမြန်မာနိုင်ငံမှာဆက်အနာတိမ်မှုစန့်ကျင်ရေးဥဆောင်ပါဝင်သူတွေထဲမှာ Bush Institute ရဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှုသင်တန်းစဉ်လူငယ်ခေါင်းဆောင်အမြောက်များပါကြပါတယ်။ဒီလူငယ်ခေါင်းဆောင်တွေရဲ့အခြေအနေတွေအတွက် intern ဆွေးနွေးမကင်းဖြစ်ရတယ်လို့ American ပြောင်စု Texas ပြည်နယ်ခြေဆိုင် Bush Institute ရဲ့သင်တန်းမှု Michael Billy ကပြောပါတယ်။မင်းကြီးနေကနေပြီးတော့ဆက်သွယ်မြင်မြန်ထားတာဖြစ်ပါတယ်အခုဒီစနေညစကောင်းဝိုင်းအစီအစဉ်မှာတင်ဆက်ပြီးမှာဖြစ်ပါတယ်ခင်ဗျာ
Hello Michael welcome to our program
Hi Injun thank you so much for having me it's a pleasure to be here
First of all we would like to know how the Bush Centers
Bush Institute အနေနဲ့တင်နန်းဆင်းသွားတဲ့မြန်မာနိုင်ငံကလူငယ်ခေါင်းဆောင်တွေပေါ့နော်သူတို့ကအခုဆိုလို့ရှိရင်ဆရာနာတိမ်ဆန့်ကျင်တဲ့လှုပ်ရှားမှုတွေမှာရှည်တန်းကပါဝင်နေကြသူတွေဖြစ်ပါတယ်ဆိုတော့သူတို့နဲ့ပတ်သက်ပြီးတော့ဘာတွေကူညီဆောင်ရွက်ပေးနေတာလဲရှင
် Yes well thanks so much
ခုလိုကျွန်တော်ပါဝင်ခွင့်ရရတဲ့အထူးကျေးဇူးတင်ပါတယ်ပထမဆုံးအနေနဲ့ကျွန်တော်စပြောချင်တာကတော့မေလ17ရက်နေ့ဟာမြန်မာနိုင်ငံမှာဖေဖော်ဝါရီလနေ့ကစပြီးဆရာနာတိမ်ပြီးတာရက်တရာပြည့်ရောက်တဲ့နေ့ဖြစ်ပြီးရလတ်အနေနဲ့နိုင်ငံတစ်ခွလုံးမှာလူ့ခွင့်ချိုးဖောက်မှုတွေကိုဒါကျွန်တော်တို့မြင်တွေ့နေရတာပါThe Bush Institute အနေနဲ့မြန်မာပြည်တွေပေါ်ဆက်လက်ကူညီဖို့တနိဋ္ဌာန်ခိုင်မာနေစေဖြစ်သလိုညီညာစွာအာဏာလွှဲပြောင်းရေးအတွက်ရက်တရာပြည်ပြီးနောက်ပိုင်းထိဆက်လက်မြင်တွေ့ရတဲ့အကြမ်းဖက်ဖိနှိပ်မှုတွေကိုအဆုံးသတ်ရေးအတွက်ဆက်လက်ထောက်ခံအားပေးသွားမှာဖြစ်ပါတယ်။ဒီနေရာမှာ The George W. Bush Institute က2014ခုနှစ်မှာစတင်ခဲ့တဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှုအစီအစဉ်အကြောင်းအနေနဲ့မိတ်ဆက်ပြောချင်ပါတယ်။ဒီစီစဉ်ဟာဒီမိုကရေစီလှုပ်ရှားနေသူတွေနဲ့ထိတွေ့ဆက်ဆံမှုဖြစ်ပြီးတော့ဒီမိုကရေစီအတွင်းကူးပြောင်းရေးကာလမှာအောင်မြင်မှုတွေရရှိဖို့သူတို့ကိုကျွမ်းကျင်မှုဘူးတူတာနဲ့နီးစနစ်တွေကိုထောက်ပံ့ပေးဖို့ဖြစ်ပါတယ်။ Mrs. Bush ဟာထိုင်းနယ်စပ်ကိုပထမဆုံးအချိန်တွားရောက်ခဲ့ရကနေစစ်ဆိုးရရဲ့ဖိနှိပ်မှုကြောင့်ထွက်ပြေးနေသူတွေကိုအိုက်မှာတွေ့ခဲ့တာပါ။ပြောရမယ်ဆိုရင်ကျွန်တော်တို့အဖွဲ့အစည်းအနေနဲ့မြန်မာနိုင်ငံကိုအချိန်ကာလကြာမြင့်စွာတည်းကစိတ်ဝင်စားခဲ့တာပါ။ဒါကြောင့်လဲလွတ်လပ်မှုနဲ့ခေါင်းဆောင်မှုတင်တန်းကိုစပြီးဆိုတာနဲ့မြန်မာနိုင်ငံတစ်လွှားကတိုင်းရင်းသားလူမျိုးပေါင်းစုံလူငယ်တွေပါဝင်ခဲ့တာ89ဦးထိရှိခဲ့ပါပြီ။ကျွန်တော်တို့လှုပ်ဆောင်ခဲ့ရတာကိုပြောရမယ်ဆိုရင်ဆရာနာတိမ်မှုနဲ့ပတ်သက်တဲ့လက်ရှိအခြေအနေတွေကိုကျွန်တော်တို့တင်နန်းစင်းလူငယ်တွေစီကနေကြားခဲ့ရပြီးဒီအခြေအနေကိုကျွန်တော်တို့မျက်ခြေမပြတ်စောင့်ကြည့်လေ့လာနေသလိုတင်နန်းစင်းထားတဲ့လူငယ်ခေါင်းဆောင်89ဦးစုံနဲ့လည်းနေ့စဉ်ဆက်သွယ်နေပါတယ်သူတို့တွေကအများစုဟာမြန်မာနိုင်ငံကငြိမ်းချမ်းစွာဆန္ဒပြပွဲတွေကိုဦးဆောင်ကြသူတွေဖြစ်ပါတယ်သူတို့ရဲ့ပြင်းထန်တဲ့ယုံကြည်မှုအပေါ်ရည်တည်ချက်ကြီးကြီးမားမားဦးဆောင်မှုတွေကြောင့်မီဒီယာတွေရဲ့အောက်ဆက်မှုအများပြားလဲရရှိခဲ့ပါတယ် Liberty and Leadershipတင်နန်းစကဆင်းသွားတဲ့ဆရာဝန်လူငယ်တူဆိုရင်ဆန္ဒပြပွဲတွေအတွင်းစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ဒဏ်ရာသူတွေကိုပြုစုကူတာပြီးလက်ထဲမှာတင်တဆုံးသွားသူတွေအနောက်တွေနဲ့နေ့စဉ်နှစ်ပတ်လုံးနေရတဲ့အခြေအနေမှာတနေ့သူ့လှည့်ဘယ်တော့ရောက်မလဲဆိုတာကိုမဲတွေးနေခဲ့တယ်လို့သူကကျွန်တော်ကိုပြောခဲ့မှုပါတယ်အခုချိန်ထိတော့ကျွန်တော်တို့တင်နန်းကိုတက်ရောက်နေသူတွေအားလုံးလုံခြုံတဲ့နေရာမှာရှိနေတာကြောင့်ကျွန်တော်တို့တွေစိတ်သက်သာပေမဲ့ အခြေအနေတွေကသူတို့အတွက်မရေရာမသေးချာဖြစ်နေတာကြောင့်ဘေးကင်းလုံခြုံရေးအတွက်ကျွန်တော်တို့စိုးရိမ်မကင်းဖြစ်ရပါတယ်။လက်ရှိမှာအများပြားကတော့ပုံမလုံးကြုံတဲ့နေရာအတွက်ပြည်ရင်းကနေမဖြစ်မနေထွက်ခွာခဲ့ကြပါတယ်
။ Yeah. We saw that some of your alumni
Bush Institute ပင်နန်းကနေပြီးဆင်းသွားတဲ့သူတချို့ကိုလွမြောက်နေမြေရောက်နေတာကိုကျမတို့တွေ့ရပါတယ်။အဲ့ဒီမှာကတိုင်းဒါလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာစစ်တပ်ကလည်းတိုက်ပွဲတွေဖြစ်နေတာဆိုတော့သူတို့ကရောဒီလက်နက်ကင်တော်လှန်ရေးမှာပါဝင်နေကြပြီလားဒါမှမဟုတ် NUG အမျိုးသားညီညွတ်ရေးအစိုးရကဖွဲ့လိုက်တဲ့တည်သူကာကွယ်ရေးတပ်ထဲမှာရောပါဝင်နေကြတာလားရှင
် So I would say a majority are still aligned with
ညာလူကတော့ညီညာသာဆန္ဒပြမှုတွေနဲ့အရှိဖြစ်ပေါ်နေတဲ့လှုပ်ရှားမှုတွေမှာပါဝင်နေသေးပဲလို့ကျွန်တော်ပြောချင်ပါတယ်နောက်ပိုင်းတချို့သူတွေကတော့NUG နဲ့ပူးပေါင်းဆောင်ရွက်နေကြပါတယ်တယောက်ကတော့ NUG အစိုးရဝန်ထမ်းအနေနဲ့တာဝန်ထမ်းဆောင်နေပါတယ်အစဉ်လာရ NLD ဘက်ကရည်တည်ခဲ့သူတွေကပို့ပို့ပြီးအခု NUG အစိုးရနဲ့အလုပ်လုပ်နေကြတာကျွန်တော်တို့တွေ့နေရပါတယ်ဒါဟာမြန်မာနိုင်ငံအတွက်ဘာကိုဆိုလိုတယ်လဲလို့ကျွန်တော်တို့လေ့လာတဲ့အခါမှာ NUG ဆိုတာဖွံ့ဖြိုးတဲ့အစ်င့်တွေမှာဆက်ပြီးလှုပ်လှုပ်နေတဲ့အသိဖွဲ့စည်းလိုက်တဲ့အစိုးရတည်းဖြစ်နေတယ်ဆိုတာသိရပါတယ်တနိုင်ငံလုံးတိုင်းတာနဲ့မြင်တွေ့နေရတဲ့စီလုံးညီညွတ်မှုပို့ပြီးပြည့်စုံအောင် NUG ကကြိုးပမ်းနေပေမဲ့အားနည်းချက်တွေရှိနေပါသေးတယ်ဒါမဲ့ကျွန်တော်တို့တင်တန်းကြောင်းစင်းနေတယ်မှာ NUG နဲ့ပတ်သက်လို့ပြောဆိုတာသူတို့နဲ့အတူပူးပေါင်းလုပ်ဆောင်မှုအကျိုးသားတွေပို့ပြီးတွေ့မြင်ရပါတယ
် So yeah right now you already mentioned
ဆိုတော့တော့ဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေကိုပြောသွားတာပေါ့နော်ဒါပေမဲ့တစ်ဖက်မှာလည်းစစ်ကောင်စီကအာဏာကိုလက်မလွတ်ဘူးဆိုတဲ့အနေအထားမှာရှိနေတယ်အဲ့တော့ဒီစစ်အာဏာသိမ်းတာကိုစန့်ကျင်တဲ့လှုပ်ရှားမှုတွေနဲ့ပတ်သက်လို့တော့ Bush Institute အနေနဲ့ဘလို့အမြင်ရှိလဲရှင
် and one thing that's true of
ဒီကနေ့ကျွန်တော်တို့မြန်မာနိုင်ငံမှာမြင်တွေ့နေရတဲ့လှုပ်ရှားမှုစမှန်များမှာလူငယ်မျိုးဆက်တစ်တွေဟာအလွန်လိမ္မာပါနေကြပါတယ်အင်တာနက် Facebook မှုတွေနဲ့စစ်တပ်ကသတင်းမီဒီယာတွေကိုဖိနှိပ်တာပြည်သူတွေကိုနှုတ်ပိတ်ဖို့စစ်တပ်ကကြိုးပမ်းခဲ့ပြီးမဲ့လဲကျွန်တော်တို့သင်တန်းဆင်းသွားတဲ့လူငယ်ခေါင်းဆောင်တွေအပါအဝင်တခြားမြန်မာလူငယ်တွေဟာနိုင်ငံတွင်းဖြစ်ပျက်နေရတွေကိုကဘာကိုမျှော်ဝေဖို့နှီးလန်းတွေရှာဖွေဖန်တီးနိုင်ကြပါတယ်ကျွန်တော်တို့နဲ့လည်းနေ့စဉ်ဒီလိုနှီးလန်းတွေနဲ့ဆက်သွယ်နေရတာဖြစ်ပါတယ်နောက်ကျွန်တော်တို့တွေ့ရတာကတော့တိုင်းသားလူမျိုးစုတွေကြားမှာတကယ်အတက်စရာကောင်းတဲ့စီလုံးညီညွတ်မှုသဘောဆောင်နေတာပဲဖြစ်ပါတယ်ဒီလိုသဘောတရားမျိုးကျွန်တော်တို့သင်တန်းစင်းလူငယ်တွေကြားမှာလည်းတွေ့ရပါတယ်သူတို့ရဲ့ပုံရံသူဆိုတာစစ်တပ်ပါလားဆိုပြီးသဘောပေါက်လာကြပြီးတော့လူတိုင်းအတူတူကပူးပေါင်းလာကြပါတယ်ပြောရမယ်ဆိုရင်တိုင်းသားစီလုံးညီညွတ်ရေးကိုကျွန်တော်တို့မြင်တွေ့နေရတာပါဒါကိုအရင်ကမကြုံဘူးလို့ကျွန်တော်မြင်ပါတယ
် Yeah so when you communicate with them
အဲ့တော့နိုင်ငံသားအတိုင်းဝိုင်းကိုသူတို့ရဲ့အဓိကအမှားစကားကဘာလဲလို့သိရလဲရှင
် So it's I've heard a mixture but I
think ကျွန်တော်ကရောနှောပြီးတော့ကြားခဲ့ပါတယ်ဒါပေမဲ့ခြုံငုံပြောရမယ်ဆိုရင်ဘာတွေဖြစ်နေလဲဆိုတာကိုကျွန်တော်တို့သတိထားစောင့်ကြည့်ဖို့လိုပါတယ်တန်ခတ်ပိတ်ဆို့ရေးယူမှုတွေအတွက်သူတို့ကကျေးဇူးတင်ကြတယ်ဒီလိုရေးယူမှုတွေဟာအလုပ်ဖြစ်မယ်လို့လည်းသူတို့ကမျှော်လင့်နေကြပါတယ်ဒါပေမဲ့ပုံပြီးရေးကြည့်တာကစစ်တပ်ပေါ်မှာထိထိရောက်ရောက်နဲ့မှန်မှန်ကန်ကန်ပုံပြီးဖိအားပေးနိုင်ဖို့နိုင်ငံတကာအနေနဲ့ညှိနှိုင်းပူးပေါင်းဆောင်ရွက်မှုတွေကိုသူတို့ကဆက်ပြီးလိုလားကြပါတယ်။ဒါမှလားပိတ်ဆို့မှုတွေဟာအရက်သားတွေကိုထိခိုက်နစ်နာစေမှုမရှိမှဖြစ်တယ်လို့လည်းသူတို့ကမြင်ကြပါတယ်။ဒီချက်ပုံပြီးရေးကြည့်တာကမြန်မာနိုင်ငံမှာဆိုးဝါးနေတဲ့အခြေအနေဆက်ပြီးဖြစ်နေတဲ့ဒါတွေကိုဖြေရှင်းဖို့လိုနေတယ်။ဖော်ထုတ်ပြောဆိုဖို့လိုနေတယ်ဆိုတာနိုင်ငံတကာအတိုင်းအတာအနေနဲ့အသေးချာနားလည်နိုင်ဖို့သူတို့ဘက်ကအချိန်ဟုန်မကျအောင်ဆက်လက်ထိန်းသိမ်းထားနိုင်တယ်လို့ကျွန်တော်မြင်ပါတယ်။ဒါကြောင့်လဲစစ်အာဏာသိမ်းမှုကိုစတင်တဲ့အချိန်ဟုန်ကိုဆက်ပြီးထိန်းသိမ်းထားနိုင်ရေးက The Bush Institute အနေနဲ့အခိုင်အမာဆက်ပြီးကူညီသွားမယ့်အပိုင်းဖြစ်ပါတယ်
။ How about the US government's role?
နောက်ထပ်မေးချင်တာကအခုဒီမြမအရေးနဲ့ပတ်သက်လို့ရှိရင် American အစိုးရရဲ့အခန်းကဏ္ဍကိုဘယ်လိုမြင်လဲရှင်။လက်ရှိသူတို့ဆောင်ရွက်နေတာတွေပေါ်မှာရောအားရမှုရှိလားပေါ့နော်။
course I think US government response has been
မှန်တယ်ယူယူသားသားပြောရရင်အမေရိကန်ဆိုရရဲ့တုံ့ပြန်ဆောင်ရွက်မှုဟာအခုချိန်ဒီခိုင်မာအားကောင်းနေတယ်လို့မြင်ပါတယ်ဒါပေမဲ့လည်းတိတိမကပိုပြီးလုပ်ရမယ့်အရာတွေရှိနေပါတယ်အမေရိကန်ပြည်ထောင်စုဟာဩဇာလွှမ်းမိုးမှုများစွာရှိနေတယ်လို့မြန်မာနိုင်ငံနဲ့ပတ်သက်ရင်အရေးကြီးတဲ့မဟာဗျူဟာမြောက်ကျိုးစီးပွားအသေးချာရှိနေတာပါဒါကြောင့်ကျွန်တော်အမြင်အရဆိုရင်မိဖမဟာမိတ်လွတ်လပ်တဲ့နိုင်ငံတွေနဲ့အတူပူးပေါင်းပြီးကုလသမဂ္ဂလူမျိုးရေးကောင်စီကလည်းတိတိယောက်ယောက်အရေးယူမှုတွေကိုပုံမဆောင်ရွက်ဖို့လုပ်တင်ပါတယ်နောက်ပြီးတရုတ်နဲ့ရုရှားနိုင်ငံတွေအနေနဲ့ဆေးဥစုနဲ့အခုချိန်မှာပူးပေါင်းဆောင်ရွက်ဖို့မတင်ကြောင်းဘယ်သူအတွက်မှအကျိုးရှိမှာမဟုတ်ကြောင်းသဘောပေါက်နားလည်စေဖို့ဒေတာရင်းနိုင်ငံတွေနဲ့ပူးပေါင်းဖိအားပေးတင်ပါတယ်မြန်မာစစ်တပ်ကိုဖိအားပေးဖို့အတွက်ကုန်ကြမ်းစည်းတက်တာတဲ့ညီလာတွေကိုကျွန်တော်တို့ဆက်လက်လှုံ့ဆော်နိုင်ပါတယ်နောက်ထပ်တန်ခတ်ပိတ်ဆို့မှုတွေကိုချမှတ်မလားဒါမှမဟုတ်ကျွန်တော်ခုနကပြောခဲ့သလိုအမေရိကန်ဟာမြန်မာနိုင်ငံမှာပုံမှန်ကောင်းမွန်တဲ့လမ်းကြောင်းကို မြင့်တင်ဆောင်ရွက်ဖို့ကြီးမားတဲ့အခမ်းအနားမှာပါဝင်နေရလို့ကျွန်တော်မြင်ပါတယ်ဒီအတွက်လည်းကျွန်တော်တို့ပုံမတော့ဆောင်ဖို့လိုအပ်နေတာကတော့အသေးချာပါပဲ
So my last question is
နောက်ဆုံးအနေနဲ့မြင်ချင်တာကတော့လက်ရှိဆီယနာတိမ့်မှုကိုရင်ဆိုင်နေရတဲ့မြန်မာပြည်သူတွေအတွက်တမရဟောင်းဘုရှ်ရဲ့အမှားစကားကရောဘာပါလဲရှင
် So I will say
ဒီနေရာမှာ Mrs. Bush ရဲ့ကြေညာချက်ကိုကျွန်တော်အကျဉ်းချုပ်ပြီးပြောပြစီအဲ့ဒီထဲမှာသူပြောထားတာကကျမတို့ Liberty and Leadership တင်တဲ့ကဆင်းသွားကြတဲ့မြန်မာပညာရက်တွေဟာနိုင်ငံတွင်းဒီမိုကရေစီလျှောက်ရှားမှုပါရှေ့တန်းကရှိနေကြပါတယ်ဒါဟာတကယ်ကိုစိတ်တက်ရေးရအရာ artist တွေလို့ The Bush Institute အနေနဲ့လူသားတွေလူမျိုးရေးနဲ့ Democratic Institute ကိုဘာကြောင့်လုပ်ခဲ့တယ်လဲဆိုတာရှင်းလင်းတဲ့ဥပမာတစ်ခုဖြစ်ပါတယ်သူတို့တွေဟာမြန်မာပြည်သူတွေရဲ့ခံစားချက်တွေကိုပဲ့တင်ထန့်နေပြီးကမ္ဘာလုံးဆိုင်ရာအင်းကြီးချင်းနိုင်ငံတွေလိုပဲဒီမိုကရေစီလူ့အဖွဲ့အစည်းကိုသူတို့တောင်းတကြပါတယ်မြန်မာပြည်သူတွေဟာလွတ်လပ်မှုကိုလိုလားပါတယ်ရဲစွာတပ်တည်ရှိတဲ့လူမျိုးရေးကြိုးပမ်းမှုလှုပ်ရှားမှုတွေကိုအောင်မြင်အောင်လုပ်နိုင်တဲ့အမေရိကန်ပြည်အောင်စုအတွက်လည်းမြန်မာပြည်သူတွေကိုကူညီဖို့အကောင်းဆုံးအခြေအနေဖြစ်ပါတယ်ဒီမိုကရေစီသာလျှင်အဖြစ်ဖြစ်တယ်ဆိုတာကိုယုံကြည်ပြီးအမေရိကန်အနေနဲ့အခြားလွတ်လပ်တဲ့နိုင်ငံတွေနဲ့အတူဒီမိုကရေစီရေးငြိမ်းချမ်းစွာတိုက်ပွဲဝင်နေပြီးသူတို့အသက်တွေကိုဆွလွတ်နေတဲ့မြန်မာပြည်သူတွေနဲ့ဆက်လက်ခိုင်ပြဲစွာချက်တည်ဖို့ကျင်းဝင်ဆိုင်ရာတာဝန်ဝတ္တရားအဖြစ် The Bush Institute အနေနဲ့ထံယူထားပါတယ်မြန်မာပြည်သူတွေကြာရှုံးမဲ့အရာမျိုး The Bush Institute အနေနဲ့အဖြစ်ခံမှာမဟုတ်ပါဘူ
း Thank you so much for giving your time Michael Thank you
Thank you so much
ကြမ်းနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးပတ်ချက်တွေလည်းလာပြီးရေးနိုင်ပါတယ်။သောရဆင်းရဲစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။ဒီနေ့ညတော့တရင်ပတ်စင်ကနော်ရီနားဆင်ပြီးတဲ့နောက်အခုဆက်ပြီးတရင်ချင်းကျုပ်ကိုပြောပြပါမယ်။ဆီယနာဒီမှုစန့်ကျင်ဆန္ဒပြောက်သူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ထုတ်ခွဲတာနဲ့အပြင်းပြန်ဖမ်းဆီးတာတွေကြောင့်နိုင်ငံတော်မှာဆန္ဒပြပွဲတွေအရှိန်ကျော်လာပြီးမြဲလေဒီကနေ့အထိတော့ရှိနေတော့မှာပဲ။ရန်ကုန်မန္တလေးနဲ့မုံရွာလိုမြို့ကြီးတွေမှာသာမကတခြားဒေသတည်တည်မှာလည်းဆန္ဒပြပွဲတွေရှိခဲ့ပါတယ်။ဒီကနေ့မနေ့လင်းအားကြီးနှစ်နာရီလောက်မှာတော့ရွှေဘူမြို့ကမြို့မဈေးကြီးမိလောင်ပြီးတစ်စည်းလုံးနီးပါးပျက်စီးဆုံးရှုံးသွားပါတယ်။အဲ့ဒီဈေးမှာစစ်သားနဲ့ရဲတွေကိုဈေးမြောင်းဘူးလို့စာရေးထားတဲ့အဆိုင်တွေရှိတယ်လို့စီရီယမ်လို့သူတွေကိုထောက်ခံကူညီတဲ့ဈေးဆိုင်တွေရှိတယ်လို့လည်းပြည်တွင်းကလာတဲ့သတင်းတွေမှာတွေ့ရပါတယ်။စစ်တပ်ကအာဏာသိမ်းပြီးတော့ဝန်ဆောင်ခြင်းသူတွေကအကြမ်းဖက်တိုက်ခိုက်တာကြောင့်လူပေါင်း63ယောက်တေဆုံးခဲ့ရပြီလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဒီကနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။အကြမ်းဖက်သမားတွေဟာအများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာဘုံတွေထောင်နေကြပြီးလူလူကြားမှာဒဏ်ရာသူတို့ရှိပါတယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။အဲဒီလိုတိုက်ခိုက်သူတွေနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေပေးပို့ကြဖို့လည်းလူလူကိုတိုက်တွန်းသွားပါတယ်။မြန်မာအနာသိစစ်ကောင်စီကဖမ်းထားတဲ့သတင်းမီဒီယာသမားတွေအပါအဝင်ဖမ်းဆီးထားသူအားလုံးကိုပြန်လည်ပေးဖို့ကုလသမဂ္ဂကတောက်ကြံနေမှာထပ်ပြီးတောင်းဆိုပါတယ်။စစ်ကောင်စီကသတင်းမီဒီယာသမားတွေကိုဖမ်းဆီးတာတွေနေစဉ်လိုရှိနေပြီးအခုချိန်ထိဆိုရင်ဖမ်းဆီးခံရတဲ့သတင်းတောက်74ယောက်ထဲမှနေရှိပြီဖြစ်ပြီးတော့အဲ့ဒီထဲက48ယောက်ထဲမှနေဆက်ပြီးအဖမ်းခံထားရသေးပါ။ချမ်းသာတဲ့နိုင်ငံကြီးတွေအနေနဲ့ငရွေသူတွေကိုကိုဗစ် -19 ကာကွယ်ဆေးထိုးပေးမယ့်အစီအစဉ်ကိုပဲဖြစ်ပြီးတော့ဆင်းရဲတဲ့နိုင်ငံတွေအတွက်ကာကွယ်ဆေးလှူဒါန်းပေးကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတိုက်တွန်းလိုက်ပါတယ်ခင်ဗျာ။စနေနေ့အတွက် VOA ရေဒီယိုအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီ VOA စီစဉ်တွေကိုအားပေးနှားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်တွေပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေ။ကျွန်တော်ကြော်ကြော်သိပါခင်ဗျာ။
This program has come to you from the Voice